Welcome to the Voice of America in Burmese.
ဘေးကင်းလုံခြုံတဲ့မင်္ဂလာနံနဲ့ခင်ပြေကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ9ရက်တောက်တာနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်နန်သက်80ရှိပြီဖြစ်တဲ့ဗြိတိသျှဘုရင်မကြီးအဲလစ်ဘက်ဟာကြာတာပရိနိဗ္ဗာန်ကွယ်လွန်သွားပြီဖြစ်ပါတယ်ဘုရင်မကြီးကွယ်လွန်သွားတဲ့အတွက်အိရှေမင်းသားချားစ်ဟာဗြိတိန်နိုင်ငံရဲ့ဘုရင်ဖြစ်လာပါတယ်ဘုရင်မကြီးကွယ်လွန်တဲ့ပေါ်အမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တွေကဝမ်းနဲ့ဂုဏ်ပြုခဲ့ကြပါတယ်စားရဘီမာဒီကွယ်လွန်တဲ့သတင်းတွေအပြင်ယူကရိန်းကိုရုတ်တရက်ရောက်ရှိသွားတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးရဲ့သတင်းတွေကိုလည်းဖော်ပြပေးမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါစစ်ကောင်စီကရုရှားစီကနေလောင်စာစီဝယ်ယူမဲ့ကိစ္စဘယ်လိုအခြေအနေရှိပါသလဲ
။စီစည်းကွက်ကသတင်းတွေအရကတော့မဆက်ဆက်နိုင်ဘူးလို့ယူဆကြတယ်။ဘာဖြစ်လို့လဲဆိုတော့အဲ့တန်း200ကိုအပေါင်းပစ္စည်းနဲ့လက်ခံမယ်လို့ပြော
တာ။လုပ်ငန်းရှင်တူပြောကြားသွားတာဖြစ်ပါတယ်။ဒီလိုသတင်းအနေနဲ့အတူဆက်သွယ်မေးမြန်းချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ခင်ဗျာ
။ဗြိတိန်နိုင်ငံသမိုင်းမှာနန်းသက်အကြဆုံးဘုရင်မကြီးအဲလစ်ဘက်ဟာကြာတာပရိနိဗ္ဗာန်ကွယ်လွန်သွားပြီဖြစ်ပါတယ်
။ Inevitably a long life can pass by many milestones. My own is no exception.
သူကွယ်လွန်ချိန်မှာတက်တော်96နှစ်ရှိပြီးနန်းသက်80ရှိပြီဖြစ်ပါတယ်။သူရဲ့ဖခင်စတ်ထမြမြောက်ဂျော့ချ်ဘရင်ကွယ်လွန်ခဲ့တဲ့1952ခုနှစ်မှာထိနန်းဆက်ခံခဲ့တာဖြစ်ပြီးသူရဲ့နန်းသက်အတွင်းဗြိတိန်ဝန်ကြီးချုပ်15ဦးနဲ့လက်တွဲပြီးတိုင်းဝီဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးတွေကိုဆောင်ရွက်ခဲ့ပါတယ်။ပထမအဦးဆုံးလက်တွဲလှုပ်ဆောင်ခဲ့ရတဲ့ဝန်ကြီးချုပ်ကတော့ဝင်းစတန်ချာချယ်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းနဲ့ CA ခေတ်နောက်ပိုင်းတွေမှာတိုင်းပြည်ပြန်လည်တည်ငြိမ်တိုးတက်အောင်ကူညီဆောင်ရွက်ခဲ့သလိုမြောက်ပိုင်းအိုင်ယာလန်ကိစ္စတွေကိုလည်းဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်ဥရောပတမ္ပကကိုကူညီခဲ့သလိုဥရောပတမ္ပကကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့အခါမှာလည်းဦးဆောင်ပါဝင်ခဲ့ပါတယ်။ဘုရင်မကြီးအဲလစ်ဘက်ဟာဖိလစ်မင်းသားနဲ့1948ခုနှစ်မှာလက်ဆက်ခဲ့ပြီး83နှစ်တိုင်အတူပေါင်းသင်းနေထိုင်ခဲ့ပါတယ်။တင်ရတော့ဖိလစ်မင်းသားကတော့2021ခုနှစ်မှာတက်တော့96နှစ်မှာကွယ်လွန်အနိစ္စရောက်ခဲ့ပါတယ်။ဘုရင်မကြီးနဲ့တင်ရတော့ဖိလစ်မင်းသားတို့မှာသားသမီး၄ဦးထွန်းအားခဲ့ပြီးဘုရင်မကြီးကွယ်လွန်ကာလမှာသားသမီးတွေဖြစ်ကြတဲ့အိရှေမင်းသားချာမင်းသားအင်ဒရူးမင်းသမီးအန်နဲ့မင်းသားအက်ဒဝတ်တို့ဟာဘုရင်မကြီးအနားမှာရှိနေခဲ့ကြပါတယ်။
ဘရစ်တင်တော်ဝင်မင်းသားချာစ်ဟာဘုရင်အရက်အရာဆက်ခံဖို့ဘဝတစ်လျှောက်လုံးပြင်ဆင်လာခဲ့သူပါအခုအသက်83နှစ်အရွယ်မှာတော့အရက်အရာဆက်ခံရမယ့်အချိန်ရောက်လာပါပြီသူမိခင်ဖြစ်သူဘုရင်မကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်ပြီးတဲ့နောက်ကြာတာပရင်းနေမှာပဲတတိယမြောက်ချာလ်စ်ဘုရင်ဖြစ်လာခဲ့ပြီးဘရစ်တင်ထိနှံ့ကိုဆက်ခံခဲ့သူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်နန်းတက်ပွဲရက်ကိုတော့အတိအကျမသတ်မှတ်ရသေးပါဘူးငယ်ရွယ်စဉ်ကတည်းကလေ့ကျင့်ပြုထောင်လာခဲ့ပြီးတဲ့နောက်ချာလ်စ်ဟာဘရစ်တင်ဘုရင်စနစ်ရဲ့ခင်မီပြောင်းလဲမှုကိုထင်ဟပေါ်လွင်စေပါတယ်ဘရစ်တင်ထိနှံ့အရက်အရာကိုဆက်ခံသူတွေထဲမှာသူဟာအိမ်မှာစာမတင်ရတဲ့ပထမဆုံးသောသူတက္ကသိုလ်ပွဲရတဲ့ပထမဆုံးသောသူဖြစ်တယ်လို့မီဒီယာတွေကအပြင်းအထန်အာရုံစိုက်ခံရတဲ့ကာလာကြီးမှာကြီးပြင်းရသူလည်းဖြစ်ပါတယ်လူလူချစ်ခင်တဲ့တော်ဝင်မင်းသမီးဒိုင်ယာနာနဲ့အိမ်တောင်ကွဲမှုအရှုပ်ထွေးနောက်အများပြည်သူဆိုင်ရာအရေးကိစ္စတွေမှာပါဝင်ပတ်သက်မှုကိုတားမြစ်တဲ့တော်ဝင်မိသားစုရဲ့ကန့်သက်ချက်တွေကိုမလိုက်နာမှုတဘာဝပတ်ဝန်းကျင်ကာကွယ်ရေးနဲ့ဘီတုကာဆိုင်ရာရေရှည်တည်တံ့ရေးတို့လိုကိစ္စတွေမှာအခြေအတင်ဆွေးနွေးမှုတွေနဲ့သူဟာမတူကွဲပြားမှုအများအပြားရှိနေပါတယ်တော်ဝင်မိသားစုတာဝန်ထမ်းဆောင်သူအရေးအတွက်ကိုရှော့ချအသုံးစီဖြတ်တောက်ပြီးခင်မီဗြိတိန်နိုင်ငံကိုပို့ပြီးတော့ကိုစားပြုနိုင်ရေးဆောင်ရွက်ဖို့ရည်ရွယ်တယ်လို့လဲချားလ်စ်ကပြောဆိုထားပါတယ်ရှင
်ဘီယမာကြီးအဲလစ်ဘက်ကွင်လွန်အနေအဆရောက်သွားတဲ့အတွက်ဝမ်းနဲ့ကြောင့်နဲ့သူဟာဘီယမာတပါးဆိုတာထက်ပိုပြီးအစင်တစိုက်ပြောင်းလဲနေတဲ့ကဘာကြီးမှာတည်တည်ငြိမ်ငြိမ်နဲ့လက်လျောညီတစွာဖြတ်တန်းနိုင်ခဲ့သူဖြစ်ပြီးဗြိတိန်နိုင်ငံရဲ့မျိုးဆက်သစ်တွေအတွက်ဂုဏ်ယူစရာတစ်ခုဖြစ်တယ်လို့သမ္မတဂျိုးဘိုက်ဒင်နဲ့ဇနီးဂျေးဘိုက်ဒင်တို့ကကြာတာပရင်းနေ့မှာကြေညာတဲ့သံထုတ်ပြန်ပြီးပြောဆိုလိုက်ပါတယ် ဒါအပြင်သမရဟောင်းအိုဘားမားနဲ့ဇနီးမီရှဲလ်အိုဘားမားတို့ကလည်းဘုရင်မကြီးရဲ့ဥษาမှုနဲ့အများပြည်သူအတွက်မမောနိုင်မပန်းနိုင်တာဝန်ထမ်းဆောင်ခဲ့တာတွေအတွက်ချီးကျူးဂုဏ်ပြုပါတယ်လို့သူတို့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်လွတ်တော်ဥက္ကဋ္ဌအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းအောက်မေ့ပွဲစကားဆိုခဲ့ပါတယ်။ဘုရင်မကြီးရဲ့ဆန်းအားရှိမှုတည်ငြိမ်မှုဟာဆန်ထားရလောက်ပါတယ်။သူ့ရဲ့ဥษาမှုနဲ့အများပြည်သူအတွက်တာဝန်ထမ်းဆောင်မှုဟာနောင်လာနောက်သားအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဂုဏ်ယူစရာအဖြစ်ဆက်လက်ရှိနေမှာပါလို့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ဒါအပြင်စီနေလူနယ်စုလွတ်တော်ခေါင်းဆောင်မစ်ချ်မက်ဒေါနယ်ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဘီအမာကြီးဟာအမေရိကန်ပြည်ထောင်စုနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုနှစ်ပေါင်း80ကြာထူထောင်နိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုလည်းအကြိမ်ကြီးတော်တော်များများလာရောက်လည်ပတ်ခဲ့ပူပါတယ်
။ဗြိတိန်ရဲ့နန်းသက်အရှိဆုံးဖြစ်တဲ့အသက်66နှစ်အရွယ်ဗီမာကြီးဒုတိယမြောက်အဲလစ်ဘက်ဟာကြာသပတေးနေ့မှာကွယ်လွန်ခဲ့ပြီးနောက်မှာတော့ကမ္ဘာတစ်လွှာကခေါင်းဆောင်နေထံကဝန်ထမ်းချောင်းသတင်းစကားတွေပါခဲ့ကြပါတယ်။ဘယ်မိုရယ်ဆိုင်အမှာဗီမာကြီးကွယ်လွန်တဲ့သတင်းကြောင့်အားလုံးယူကျုံမြာဖြစ်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်တဲ့လစ်ထရတ်စ်ကကြေညာချက်ထုတ်ပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒလီယန်အိုင်ယလန်ဝန်ကြီးချုပ်စကော့တလန်ခေါင်းဆောင်တို့ကလည်းဝန်ထမ်းချောင်းပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau, Australia ဝန်ကြီးချုပ်တို့လည်းဝန်ထမ်းချောင်းပြောကြားသူတွေထဲမှာပါဝင်ပါတယ်။ New Zealand ဝန်ကြီးချုပ် Jacinda Ardern ကတော့ကွယ်လွန်သူဘုရင်မကြီးကိုဂုဏ်ပြုခဲ့ပြီးတတိယမြောက် Charles ဘုရင်ကိုလည်းနိုင်ငံအကြီးအကဲဖြစ်တောက်ချာနေမှာကြေညာပါတယ်။ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့ India ဝန်ကြီးချုပ် Narendra Modi တို့ကလည်းဘုရင်မကြီးကွယ်လွန်မှုအတွက်ဝန်ထမ်းချောင်းပြောဆိုထုတ်ပြန်ပါတယ်။ဘုရင်မကြီးဒုတိယမြောက် Elizabeth ဟာကုလသမဂ္ဂအတွက်မိတ်ဆွေကနယူးယောက်ကုလသမဂ္ဂဌာနချုပ်ကို250ကျော်ချပီးနှစ်ကြိမ်လာရောက်ခဲ့ဖို့သူဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကတော့ဘီမာကြီးကွယ်လွန်မှုအတွက်အထူးဝန်ထမ်းချောင်းထာဝရငြိမ်းချမ်းစေဖို့သူမအတွက်ဆုတောင်းပေးတယ်လို့ဘီရင်ဖြစ်လာတဲ့သားဖြစ်သူ Charles အတွက်လည်းဆုတောင်းပေးကြောင်းပြောဆိုထားပါတယ်ရှင်
အဲ့ဒါမနေ့ကမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 11139ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဖီယိုရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်ပြီးတင်ပြပေးပါဦးမယ်ရုရှားရဲ့ချင်းချောက်မှုခံရတဲ့ယူကရိန်းနဲ့ဥရောပက18နိုင်ငံအတွက်အမေရိကန်ဒေါ်လာ 1.2 ဘီလီယံဘိုးရေရှည်စီးအကူအညီတွေတောက်ပံ့ဖို့အမေရိကန်အစိုးရအနေနဲ့စီစဉ်နေကြောင်းရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခတ်ဖို့နောက်ထပ်အမေရိကန်ဒေါ်လာ685သန်းကိုယူကရိန်းကိုတိုက်ရိုက်ပေးသွားမယ်လို့ယူကရိန်းကိုမကြင်ညာဘဲရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပေါ်ပြောဆိုလိုက်ပါတယ်
Mr. President, I am pleased to be able to announce as we did earlier today.
Ukraine တနောက်ထပ်အကူအညီဖြစ်ဒေါ်လာ685သန်းပေးရဖို့ဝမ်းမြောက်ဝမ်းသာကြေညာလိုက်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါ။ Ukraine တွေဟာသူတို့ရဲ့တိုင်းပြည်လွတ်လပ်ရေးအတွက်ရေစံသတ္တိပြည်စုံသွားနဲ့ခုခံတိုက်ခိုက်နေပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ဒီစစ်ပွဲမပြီးဆုံးမချင်းဆက်လက်ကူညီပံ့ပိုးသွားမှာဖြစ်တယ်လို့သမ္မတဇာလင်စကီနဲ့တွေ့ဆုံပြီးမှဝန်ကြီးဘလင်ကင်ကကြေညာချက်တစောင်ထုတ်ပြန်ပြောဆိုပါတယ်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့9လတုန်းကလည်းအခုလိုတစ်ကြိမ်သွားရောက်ခဲ့ပါတယ်ဝန်ကြီးဘလင်ကင်ကိုယူကရိန်းသမ္မတကချိုးဆိုခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့ကူညီထောက်ပံ့မှုတွေကိုအထူးကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်အဲဒီနောက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကိုယူကရိန်းနိုင်ငံရဲ့ Order of Prince Yaroslav White the White Suit ကိုချီးမြှင့်ခဲ့ပါတယ်အမေရိကန်ကကူညီတဲ့ငွေစုစုပေါင်းက 15.1 ဘီလီယံရှိသွားပြီဖြစ်ပါတယ်
တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေများနေတဲ့အချိန်မှာပဲအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ခုထိုင်ဝမ်ကိုထပ်ပြီးသွားပါတယ်။ကိုယ်ပိုင်အစိုးရနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ကသူ့ပိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။ဩဂုတ်လအစောပိုင်းမှာထိုင်ဝမ်ကိုသွားခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခီးစဉ်နောက်ပိုင်းအမေရိကန်တွေဇက်တိုက်ဆိုသလိုထိုင်ဝမ်တာဝန်ရှိသူတွေနဲ့သွားရောက်တွေ့ဆုံနေကြတာဖြစ်ပါတယ်။တရုတ်ဘက်ကစီရီအရာထိပါမှုတွေပိုပြီးလှုပ်လာနေပြီးထိုင်ဝမ်ကျွန်းကိုဥတီပီနေစဉ်ဆိုသလိုမောင်းတူမဲ့ drone ယာဉ်တွေစစ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဆေးလွှတ်နေပါတယ်။ Florida ပြည်နယ် Democrat အမတ် Stephanie Murphy ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာကြာသပတေးနေ့မနက်ပိုင်းမှာထိုင်ဝမ်သမ္မတ Tsai Ing-wen နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်ရဲ့စီးရီချင်းချောက်မှုတွေကိုရည်ညွှန်းပြီးထိုင်ဝမ်သမ္မတဆိုင်ကကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာဆိုရင်အမေရိကန်လွှတ်တော်ရဲ့ထိုင်ဝမ်အပေါ်ခိုင်မာ အခိုင်အမာထောက်ခံမှုကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။ထိုင်ဝမ်အနေနဲ့ဖိအားပေးမှုတွေအချက်ကိန်းတွေကိုအလျှော့ပေးမှာမဟုတ်ကြောင်းလဲထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်ရှင်။
ရည်ကြီးရေရှာမှုတွေကြောင့်ကလေး496ဦးအပါအဝင်လူ1400နီးပါးသေဆုံးပြီးပျက်စီးဆုံးရှုံးမှုတွေနဲ့ကြုံနေရတဲ့ပါကစ္စတန်နိုင်ငံမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အမေရိကန်အနေနဲ့ပူးပေါင်းကူညီသွားမယ်လို့ပါကစ္စတန်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ချူလက်ကပြောဆိုခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့အခုလိုလာရောက်တာဟာပါကစ္စတန်ပြည်သူတွေနဲ့အတူရှိကြောင်းပြသဖို့နဲ့ဒီအကြတဲ့ကာလမှာအမေရိကန်အနေနဲ့ပါကစ္စတန်ကိုကူညီသွားမယ်ဆိုတာကိုဖော်ပြဖို့ဖြစ်တယ်လို့ပါကစ္စတန်ခေါင်းဆောင်အနေနဲ့အစ္စလာမဘတ်မြို့မှာတွေ့ဆုံခဲ့တဲ့ဒက်ရစ်ချူလက်ကပြောဆိုပါတယ်။ရေဘေးအကူအညီအတွက်အမေရိကန်အစိုးရကဒေါ်လာတန်30ကူညီဖို့ကတိပြုထားပြီးနောက်ထပ်အကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့လည်းပြောဆိုပါတယ်။ရေဘေးကိစ္စဟာရေရှည်ဖြည့်ရှင်းသွားမယ့်ကိစ္စဖြစ်ပါတယ်။ပါကစ္စတန်ရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်အနေနဲ့လည်းရေရှည်ကူညီသွားမယ်လို့ဒက်ရစ်ချူလက်ကပြောဆိုခဲ့ပါတယ်။ရေဘေးအကူအညီတွေပေးဖို့အမေရိကန်စစ်လေရင်တွေဟာကြာသပတေးနေ့မှစတင်ရောက်ရှိမှာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံရဲ့လူကြိုက်များတဲ့ဝန်ကြီးချုပ်ဟောင်းအီမရန်ခန်ကိုအမျိုးသမီးတရားသူကြီးအပေါ်မထီမဲ့မြင်ချင်းချောင်မှုနဲ့တရားစွဲဆိုဖို့တရားရုံးကကြာသပတေးနေ့မှာဆုံးဖြတ်ပါတယ်။ပြစ်မှုထင်ရှားကြောင့်စီရင်ခံရရင်တော့အသက်80အရွယ်အတိုက်ခံခေါင်းဆောင်ဟာထောင်ဒဏ်6လနဲ့အထက်ကြားခံရနိုင်ပါတယ်။ဒါအပြင်ပါကစ္စတန်ရွေးကောက်ပွဲဥပဒေအရနိုင်ငံရေးကနေ5နှစ်တမ်းမြစ်ခံရနိုင်ခြင်းလည်းရှိပါတယ်။မြို့တော်အစ္စလာမဘတ်ကတရားရုံးချုပ်မှာ9ဦးပါခွန်အဖွဲ့ကအမှုကိုကြားနာခဲ့ပြီးတဲ့နောက်စက်တင်ဘာလ22ရက်နေ့မှာခန်းအပေါ်ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ကြတာပါလွှတ်တော်မှာအယုံအချီမရှိအဆိုနဲ့ပြီးခဲ့တဲ့ AB လမှာဝန်ကြီးချုပ်ရာဒုကဖေရှားခံရပြီးတဲ့နောက်နိုင်ငံရေးတဲကိုပြန်လည်ဝင်ရောက်နိုင်ရေးအတွက်ရွေးကောက်ပွဲဆော့ပြီးတော့ကျင်းပရေးတောင်းဆိုတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုဝန်ကြီးချုပ်ဟောင်းကစီရင်ဆောင်ရွက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းတောင်းနေချီတဲ့ပါတီထောက်ခံသူတွေကိုမြို့တော်မှာရုတ်တံမင်ကွန်ပြောကြားချက်ကနေအခုလိုမထီမဲ့မြင်မှုဆွဲချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင
်တောင်းကြနေမနဲ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခနသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာထိတ်တန်းအောင်နိုင်ငံတကာသတင်းလွှာတွေကိုအရင်တင်ဆက်ချင်ပါတယ်သောရရှိမြခင်ဗျာဗီရင်ဘီယင်မာကြီးအဲလစ်ဘက်ဟာစကော့တလန်ကနွေရာသီဆိုင်အိမ်တော်မှာကျန်းသာပရိနေကပဲကွယ်လွန်သွားပြီဖြစ်ပါတယ်တက်တော်96နှစ်အရွယ်မှာကွယ်လွန်သွားတဲ့ဗီရင်မာကြီးဟာဗီတင်မှာနန်းသက်အရှိဆုံးအဖြစ်နဲ့နှစ်ပေါင်း80ကျော်အုပ်ချုပ်ခဲ့တာပါဗီရင်မာကြီးဘဝသက်တမ်းဖြတ်သန်းမှုအကြောင်း VOA သတင်းတော့ Henry Richway လန်ဒန်ကပေးပို့တဲ့သတင်းလွှာကိုကိုအောင်လင်းဦးပြောပြမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထိုင်မှာဒီကနေ့ခေတ်သက်ရှိထင်ရှားနေထိုင်သူတွေအတွက်တော့တိုင်းပြည်ရဲ့တင်ကိတာအင်ပါယာနဲ့ဒနသဟာရနိုင်ငံတွေကိုကိုစားပြုသူဖြစ်အဲလစ်ဘက်ဘီယင်မာရေးကိုသာလူသိများကြပါတယ်။ဒီချိန်မှာတိုင်းပြည်ကိုဘီယင်မာဖြစ်အုပ်ချုပ်ရလိမ့်မယ်လို့ကိုယ်တိုင်မသိခင်မှာကလေးကလည်းခွန်အားနဲ့ကြံရင်လက္ခဏာတွေကိုပြသခဲ့တာ
ပါ။ I declare before you all that my whole life, whether it be long or short,shall be devoted to your service
what the territory ဖြစ်စေရှိသည်ဖြစ်စေတိုင်းပြည်နဲ့လူထုအတွက်ညှို့ညွတ်လောက်ကင်သွားမယ်အကြောင်း20နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်နေပြောကြားသွားတာပါ great နိုင်ငံဘွားမင်းသားဖိလစ်နဲ့လက်ထပ်ပြီး9နှစ်နီးပါးကြာအသက်25နှစ်အရွယ်မှာဖခင်ဖြစ်သူဆရမမြောက်ဂျော်ပြင်ကွယ်လွန်ရာကအဲလစ်ဘက်ဘီမဖြစ်နန်းဆက်ခံခဲ့ပါတယ်နှစ်ပေါင်း80ကျော်ကြာအုပ်ချုပ်မှုမှာလူမှုတိုင်းဝိုင်းနဲ့နှီးပညာအပြောင်းလဲတွေကိုဖြတ်သန်းခဲ့ရတဲ့ဘီမကြီးဟာခေတ်သစ်နှီးပညာတီထွင်ဆန်းသစ်မှုတွေကိုအားပေးတဲ့ချိန်ထဲမှာပဲခေတ်ဆက်ဆက်မတိမ်ကောတဲ့စိတ်ကူးစိတ်တန်းတွေကိုပြစ်ပယ်တာမျိုးဟာအန်ဒီယန်များတာကိုလည်းသတိပေးခဲ့ပါတယ်။ဘီယင်မာကြီးက Twitter လူမှုကွန်ရက်ကိုလည်း2014ခုနှစ်မှာပထမဆုံးအကြိမ်စတုံးခဲ့မှုပါတယ်။ကွာမနန်းတဲ့အခြေအဆုံးဘီယင်မာတူအဖြစ်အရာရာမှာစံချိန်ချိုးခဲ့သူလည်းဖြစ်ပါတယ်။တော်ဝင်မိသားစုရေးရာကျွမ်းကျင်သူစာရေးဆရာ Richard Fitzwilliams ကတော့အတိတ်နဲ့ပြစ်ဆုတ်ပံကိုပေါင်းကူးပေးသူဖြစ်နေတုံ့တက်ပါတယ်။
As head of the Commonwealth, the Queen has links with the past. Sometimes it's a past that's difficult to come to terms with because
you know the higher ye a ji ke phit Myanmar yi ha a dai kala ne set nwe ni ba de empire au chou mu colony ne chat a myat thu mu twe lo a dai ka kaisa yan myo de ha ta kha tyan ma kain twe ya khat khe dat ba de da ba me le Myanmar yi ne pat tan yin do tu ye hni myo mu ko sin sa ya ma ba
lwe lan mu nyin myat mu ne democracy san tan mu re ko lak khan tu re ne ပြည်ထောင်ရေးကူစားရင်းနှီးမှုပြသခဲ့တယ်လို့စန့်ကျင်သူတွေကိုလည်းဂုဏ်သိက္ခာရှိရှိရင်ဆိုင်ခဲ့ပါတယ်။ဩဇာကြီးမားတဲ့ဘ ဘီယင်မာတစ်ပါးအဖြစ်အများလေးစားခံရတဲ့အချိန်ထဲမှာပဲဝေဖန်ခံရမှုတွေနဲ့လည်းမကင်းပါဘူးလက်ဝဲသမားတွေကတော့ခေတ်သစ်ကာလဒီမိုကရေစီကဘာကြီးမှာနေရာမရှိတဲ့သူအခွန်တန်းပြည်သူတွေအတွက်ဝင်တို့ဝင်ဖို့ဖြစ်နေပြစ်မှတ်ထားဝေဖန်ကြပါတယ်လူသိများထင်ရှားတဲ့မင်းသမီးဒိုင်ယာနာကွယ်လွန်ရာမှာတုံ့ပြန်မှုနှောင့်နှေးတယ်ဆိုပြီးဝေဖန်သူတွေပြောစရာလည်းဖြစ်ခဲ့ရတာပါ
What I say to you now, as your queen and as a grandmother, I say from my heart.
ဘီယမအနေနဲ့ရောအဖွားကြောင်အနေနဲ့ရောအခုချိန်မှာရင်ထဲကနေပြောတာပါ။ဒိုင်ယာနာကိုကိုယ်တိုင်ကိုကြဂုဏ်ပြုလိုပါတယ်။သူဟာသူမတူအောင်ထူးချွန်တဲ့ပါရမီရှင်တစ်ယောက်ပါ
။မြေဖြစ်သူမင်းသားဝီလျံနဲ့ကိတ်မစ်ဒယ်တန်တို့လက်ထက်ထင်မြင်မှုကတော့ရှေးအစဉ်လာရုံနဲ့တော်ဝင်အတိုင်းဝိုင်းမှာပြုံမြင့်မှုတွေကိုဆောင်ကျင်းပေးခဲ့ပါတယ်။အမေရိကန်မင်းသမီးမက်ကန်မခဲနဲ့မင်းသားဟယ်ရီလက်ထက်ခဲ့ရကဘီယင်မာကြီးရဲ့တော်ဝင်မိသားစုဟာလူသိများထင်ရှားမှုတွေမတူကွဲပြားမှုတွေကမ္ဘာကြီးနဲ့ထိတွေ့ဆက်ဆံမှုတွေဘက်ကိုဦးတည်လာခဲ့တာပါ။ဒါပေမဲ့လည်းမိသားစုအတွင်းနာကျင်စရာတွေလည်းကြုံခဲ့ရပါတယ်။အသက်မပြည့်သေးတဲ့သူနဲ့လိင်ဆက်ဆံမှုတွေအေးအေးယူခံရသူတယောက်နဲ့ဆက်နွယ်ပြီးဒုတိယသားဖြစ်တဲ့မင်းသားအင်ဒရူးစုံစမ်းစစ်ဆေးခံခဲ့ရတယ်လို့မင်းသားဟယ်ရီတို့အင်တောင်ရေးမှလည်းတော်ဝင်မိသားစုကြားလူမျိုးရေးခွဲခြားဆက်ဆံတယ်ဆိုတဲ့စွပ်စွဲချက်တွေလည်းထွက်ခဲ့တာပါ။ကျင်းရတော့မင်းသားကြီးဖိလစ်ကွယ်လွန်ခြင်း2022ခုနှစ်ကဗြိတိန်မှာကိုဗစ်ကာယရောဂါကြုံနေရတဲ့ကြောင့်ဝမ်းနဲ့ပူဆွေးရမှာတော့မှဘီယင်မာကြီးအထူးကျန်ဖြစ်ခဲ့ရပါတယ်။ဘီယင်မာကြီးကိုနောက်ဆုံးအချိန်အများပြည်သူမြင်ကွင်းမှာတွေ့ခဲ့ရတာကတော့ဒီလာတဲ့15ရက်မြောက်ဗြိတိန်ဝန်ကြီးခန့်ခဲ့တာပဲဖြစ်ပါတယ်။ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတစ်ခုရဲ့တမိုင်းတစ်လျှောက်ဩဇာကြီးမားသူတစ်ယောက်ဖြစ်နေရက်တည်ခဲ့တဲ့ဘီယင်မာကြီးဟာ2015ခုနှစ်ဂျာမနီနိုင်ငံခီးမှာကိုယ်တိုင်ကြုံခဲ့ရတဲ့ကြီးမားလာတဲ့ကမ္ဘာအပြောင်းလဲတွေကိုလည်းပြောခဲ့ပူပါတယ်။
In our lives, Mr. President, we have seen the worst, but also the best of our continent.
တမန်တော်ကြီးရှင်ကျမတို့ဘဝတရှောက်အဆိုးဆုံးတွေတွေ့ခဲ့ရသလိုဥရောပမှာအကောင်းဆုံးတွေကိုလည်းကျုံးခဲ့ရပါတယ်။အကောင်းဘက်ကိုပြောင်းလဲအောင်ဘလောက်မြန်မြန်လုပ်နိုင်သလဲဆိုတာမျက်မြင်ကိုတွေ့ကျုံးခဲ့ရပြီးပါပြီ။ဒါပေမဲ့လည်းကမ္ဘာစစ်နောက်ပိုင်းခေတ်မှာရရှိခဲ့တဲ့အကျိုးကျေးဇူးတွေကိုထိန်းထားနိုင်အောင်စူးစမ်းပန်းစားလုပ်ရမယ်ဆိုတာကိုလည်းကျမတို့သိပါတယ်။
ပြည်ထောင်တော်ဝင်မိသားစုရဲ့အစဉ်လာရဘီမာကြီးရဲ့အရာရာကိုတားဆင်မြည်ဆက်ဆက်ခံသွားကြမှာပါအရာရာဆက်ခံမဲ့နန်းဆက်တွေအနေနဲ့ကတော့လူရည်ရင်ချင်းမှုစီဝါရေးအဖက်ဖက်ကပြောင်းလဲလာတဲ့အခြေအနေကိုရင်ဆိုင်ကြရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒေါ်ရရှင်များခင်ဗျာကဘာပေါ်မှာလည်းထင်ရှားပြီးတော့လူချစ်လူခင်လည်းများတဲ့ဗြိတိန်ဘီမာကြီးဒုတိယမြောက်အဲလစ်ဘက်ဟာဒေတာဆန်တော်ကြီးလန်ဒန်ဆန်တော်ကြီးကြာသာပရိနိမာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အဲ့ဒီတော့ဒီဘီယင်မာကြီးနဲ့ပတ်သက်လို့အမှတ်ရစရာအကြောင်းတွေကိုကျွန်တော် VOA ရဲ့ Editor ဖြစ်တဲ့ဦးကျော်ဇန်တာနဲ့မေးမြန်းဆွေးနွေးသွားမှာဖြစ်ပါတယ်။ဦးကျော်ဇန်တာခင်ဗျာဒီပြည်ထောင်နိုင်ငံမှာဟလာဘီယင်မာကြီးရဲ့အခန်းကဏ္ဍကဘလောက်ထိအရေးပါပါသလဲခင်ဗျာ
။ဟုတ်ကဲ့ကွန်ညာဘီယင်မာကြီးအဲလစ်ဘက်ဒုတိယမြောက်ဟာဗြိတိန်နိုင်ငံကိုစီးမင်းခံဘီယင်စနစ် constitutional monarchy အထူးရဖြစ်ပါတယ်ဆိုတော့ဖွဲ့စည်းပုံအရဘီယင်မာကြီးတောင်ဟောင်းနိုင်ငံတော်အကြီးအကဲဖြစ်ပါတယ်နိုင်ငံတော်အကြီးအကဲတောင်ဟောင်းကိုထမ်းဆောင်တဲ့နေရာမှာသံမခံရတယ်သံမခံတော်လက်ခံရတယ်တခြားနိုင်ငံကနိုင်ငံတော်အကြီးအကဲလိုက်ရင်သူကလက်ခံတွဲဆောင်ရတယ်ဒါအပြင်သူဟာဒီနိုင်ငံရေးမှာဘက်မလိုက်ဘူးဒါနိုင်ငံရေးကိုတည်မမကြနေပြီးတော့သူဟာဆောင်ရွက်ပေးရတယ်အုပ်ချုပ်ရေးကိုတောင်းယူရဲအစိုးရစီကနေစဉ်ဘီမာကြီးရဲ့စီကိုစာအိတ်တွေစာအိတ်ကြီးတွေပို့ပေးပါတယ်အဲဒီထဲမှာဘီမာကြီးလက်မှတ်ထိုးစရာတွေပါတယ်ဘီမာကြီးညွှန်ကြားပြောရာစရာတွေညွှန်ကြားချက်ရေးပေးရတယ် briefing တွေဘယ်မှာအစီအစဉ်ဘာလုပ်ရမယ်ဆိုတာကိုဘီမာကအဲ့ဒါကိုအများအားရေးပေးရပါတယ်ဆိုတော့သိအရေးပါတဲ့ကိစ္စဖြစ်ပါတယ်ဒါအပြင်ဘီမာဟာဒဏ္ဍာဟာယနိုင်ငံများရဲ့အကြီးအကဲလည်းဖြစ်တယ် Australia New Zealand Canada တို့နိုင်ငံတွေရဲ့ရုပ်ပြကြည့်ကြလေဖြစ်ပါတယ်ဆိုတော့ဘီမာကြီးရဲ့အခန့်ကဏ္ဍဟာဗြိတိန်မှာသာမကကဘာမှာပါအရေးပါတဲ့အခန့်ကဏ္ဍဖြစ်တယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီဘီမာကြီးကအခုကွယ်လွန်သွားပြီဆိုတော့ဒီတမိုင်းမှာပေါ့သူ့ကိုဘယ်လိုမှတ်တမ်းတင်ကြံရက်မှာပါလဲခင်ဗျာ
ဟုတ်ကဲ့ဘီမာကြီးကနှစ်ပေါင်း80အုပ်ချုပ်သွားတယ်ဆိုတော့အတော့နန်းသက်ရှည်ရယ်ဆိုတော့ဘီမာကြီးရဲ့ခေတ်ကို Queen Elizabeth II era or reign of Queen Elizabeth II ပေါ့လေဒုတိယအဲ့ဒီဘက်ဒုတိယမြောက်အဲ့ဒီဘက်ဘီယင်မာကြီးအုပ်ချုပ်သောခေတ်ဆိုပြီးတော့တမိုင်းမှာခေတ်ခေတ်အနေနဲ့သိကြတွင်ကြံရေးခက်မှာတော့သိကြပါရယ်ခင်ဗျာနောက်ပြီးတော့သူကလူတို့ရဲ့အမှုကိုထမ်းဆောင်မယ်လို့ပြောပြီးတော့တက်လာတာပါသူကနန်းတက်ကလေးကငါဟာအိုဒဗုတ်သူရဲ့ဘဝတစ်ချောင်းလုံးမှာပြည်သူရဲ့အကျိုးကိုဆောင်ရွက်မယ်ဆိုပြီးတော့ပြောပြီးတော့တက်လာတဲ့ဘီယင်မာဖြစ်ပါတယ်တကယ်တမ်းလည်းအဲ့ဒီအတိုင်းဆောင်ရွက်ခဲ့တာကိုသူတွေ့ရပါတယ်သူနန်းတက်လာတဲ့အချိန်မှာကဘာမှာကဒုတိယကဘာစီပြီးချိန်ဗ Britain နိုင်ငံမှာအပြောင်းအလဲအများကြီးဖြစ်နေတဲ့အချိန်မှာ Britain နိုင်ငံရဲ့အထူးသဖြင့် Empire ကြီးပြိုကွဲသွားတယ်။ British Empire ပြိုကွဲပြီးမှအဲ့ဒီထက်မှပါဝင်တဲ့နိုင်ငံ54နိုင်ငံကိုသူကပြန်လဲစူးစီးပြီးတော့ဒဏ္ဍာရီအဖြစ်နဲ့ရင်းနှီးချစ်ခင်စွာသူဖွဲ့စည်းပြီးတော့ဥဆောင်နိုင်ခဲ့ရဲဆိုတာ important ကြီးမားတဲ့အထိမ့်မှတ်တစ်ခုဖြစ်နေ achievement တစ်ခုဖြစ်နေလူတွေသတိရနေရမှာဖြစ်ပါတယ်။အဲ့ဒီပြင်နန်သက်အရှိဆုံး British နိုင်ငံသမိုင်းမှာနန်သက်အရှိဆုံးဘီရင်အဖြစ်နဲ့လည်းပဲအသိမှတ်ပြုနေရမှာဖြစ်ပါတယ်ခင်ဗျာဘီရင်မှာ
။ဟုတ်ကဲ့ခင်ဗျာ။ဒီနေရာမှာပေါ့လေဒီမြန်မာနိုင်ငံကလည်းဒီချိန်တော့ဟလာဗြိတိရှရဲ့ကိုလိုနီနိုင်ငံဖြစ်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဘယင်မာကြီးရဲ့သဘောထားဘယ်လိုမျိုးရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဘယင်မာကြီးကမြန်မာနိုင်ငံအပေါ်သဘောထားကိုတော့တဝင်းထုတ်ပြန်တာတွေပါရောမတွေ့ဘူးပါဘူးဒါပေမဲ့ကျွန်တော်ပုဂ္ဂိုလ်ရေးအတွေ့အကြုံတစ်ခုပြောမယ်ဆိုရင်ကျွန်တော်နဲ့ရင်းနှီးတဲ့ဗြိတိရှသံမကြီးတယောက်မြန်မာနိုင်ငံကိုတာဝန်ထမ်းဆောင်ရပါတယ်အဲ့ခါမှာသူကဘီရင်မကြီးနန်းတော်သွားပြီးတော့သံမခန်းအလှော်ကိုလက်ခံယူခဲ့ရတယ်ဘီရင်မကြီးကအဲ့ခါကျွန်တော်မြင်တယ်ဘီရင်မကြီးကဘာပြောလဲဗမာပြည်ကိုသွားမဲ့သံမဆိုတော့အဲ့တော့ဗမာပြည်ဟာနာဖာဥထုံးနေတဲ့အချိန်ဖြစ်ပါတယ်ဘီရင်မကြီးကပြောတယ်သူဟို what has they done to a such a beautiful country တလောက်လှပပြီးချစ်စရာကောင်းတဲ့တိုင်းပြည်တည်းကိုဒီလူတွေဘာလို့ပြစ်လိုက်ကြတာလဲဆိုပြီးစိတ်မကောင်းစွာနဲ့ပြောတယ်လို့ကျွန်တော်ကိုပြန်ပြောပါတယ်သံမကြီးကဆိုတော့ဘီရင်မကြီးဟာမြန်မာနိုင်ငံကိုအတော်စံရုပ်စဉ်ကြည့်တဲ့ပုဂ္ဂိုလ်လို့ကျွန်တော်မှတ်မိတယ
်ဆိုတော့အဲ့ဒီလိုပြောတဲ့ခေတ်ကာလကမြန်မာနိုင်ငံမှာဘယ်လိုအုပ်ချုပ်မှုတွေဖြစ်နေတဲ့ကာလမျိုးမို့လဲ
ဒါဖာအုပ်ချုပ်နေတဲ့ကာလပေါ့88ရေခင်ပြီးပြီးတော့ဒါတိတ်ပြီးတော့မငင်တသေးဘူးပေါ့လေဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘီမစိတ်မကောင်းဖြစ်ရန်တူပါတယ
်ဟုတ်ကဲ့မြတ်အခုဆိုရင်ပေါ့နော်ဒီတားတော်ဖြစ်တဲ့အင်ရှင်မင်းသားCharles Minda ကလည်းဘယင်ဖြစ်လာပြီဆိုတော့သူမိခင်လက်ထက်မှာနဲ့သူ့လက်ထက်မှာပေါ့ဘလို့အပြောင်းလဲတွေဘလို့ကွာခြားမှုတွေရှိလာနိုင်မယ်လို့သုံးသပ်မိပါတယ
်အခုကဗြိတိန်ဟာပုံမပြီးပြောင်းလဲလာတယ်ဘာသာရေးအဖြစ်လူမှုရေးအဖြစ်လူမှုရေးအသွေးအရောင်တွေမြစုံနေတဲ့လူတွေပူဖြစ်လာတယ်အထူးအဖွဲ့ထဲမှာလည်းပူပါလာတယ်ဘာသာရေးအဖြစ်လည်းဟိုတုန်းကတော့ Church of England ဟာအဓိကဗြိတိန်နိုင်ငံရဲ့အဓိကဘာသာဒီဖြစ်ခဲ့တဲ့ဘီမကြီးနန်တက်ဆာဟာတဖြည်းဖြည်းတဖြည်းဖြည်းဘာသာစုံပြောင်းလဲလာတာလေးရှိရဲဆိုတော့အပြောင်းလဲအများကြီးဖြစ်လာပါတယ်ဆိုတော့ဒီဟာကို Prince Charles ကဘီင် Charles ကလက်ခံပြီးတော့ဆောင်ရွက်ရမယ်တခုကွာတာဘီမရဲ့နှစ်ပေါင်း80အုပ်ချုပ်သွားတဲ့ပုဂ္ဂိုလ်Prince Charles ဟာခုနစနေနေမှာနန်တက်တယ်ဆိုတော့သူအများဆုံးအုပ်ချုပ်ရရင်20ပေါ့ဗျာဆိုကြပါစို့အဲ့လိုဆိုရင်သိကွာတော့ပေါ့90အုပ်ချုပ်ရတဲ့ပုဂ္ဂိုလ်တယောက်ရဲ့အစဉ်လာနဲ့20အုပ်ချုပ်ရတဲ့ပုဂ္ဂိုလ်အစဉ်လာချင်းသိကွာပါလိမ့်မယ်အဲ့ပြင်ဘီရင်မားနိုင်ငံရေးမှာဘာမှကြားဝင်ဆွတ်ဖက်ခြင်းမရှိဘူးတရမမမမကန်တယ် Prince Charles ကတော့ဥမာတဘာဝပဝင်ရေးကိစ္စဆိုသူပြောတာပဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဘဝင်မကြတဲ့လူသူပြောတာကိုမကြိုက်တဲ့လူတွေတွေ့ကောင်းတွေ့ထင်ပါတယ်ထိုနည်းလူပဲဒီ architecture အဆောက်အဦတွေဆောက်တာနဲ့ပတ်သက်ပြီးတော့လည်းဘယ်လိုဖြစ်တဲ့ပိုင်းဟာဆိုတာဝေဖန်တာရှိတယ်အဲ့ဆိုတော့ architect တွေဘိသူကတွေကဒါကိုပြန်ပြောကြတာရှိတယ်ဆိုတော့တော့သူအင်ထောင်ရေးလေဒီဒါအနာနဲ့အင်ထောင်ရေးကိစ္စလည်းပဲရှိခဲ့တော့ဘီရင်မကြီးလောက်တော့လူကြိုက်များမှာမဟုတ်ဘူးဆိုတာတော်လေးထင်ရှားတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နော်ဆိုတော့ဒီဗြိတိန်နိုင်ငံမှာကလည်းဘယင်စနစ်ကိုမလိုလားတဲ့ဟလာပြည်သူလူထုတွေရှိနေတယ်ဆိုတာမျိုးကျွန်တော်တို့ကြားဘူးပါတယ်အဲ့ဒီတော့ဗြိတိန်မှာပေါ့ဒီဘယင်စနစ်ကအဆုံးသက်သွားမဲ့အလားလာမျိုးရောရှိပါလား
ဟုတ်ကဲ့ကျွန်တော်စောစောပြောသလိုပဲဘီရင်စနစ်ပေါ်မှာသဘောထားလည်းပြောင်းလဲလာတာအများကြီးပါအခုဒီမဲ့သမရစနစ်ကိုသွားတင်တယ်လို့ပြောတယ်လူလည်းပဲကြားပြောတယ်တွေလည်းကြားပါတယ်သို့တော်လည်းပဲကျွန်တော်သမိုင်းထဲမှာမှတ်မိရတခုရှိရဲ့အီဂျစ်မှာဘီရင်ကိုနန်းစွန်ပြီးနန်းကဆင်းခိုင်းပြီးတော့အနာဆင်းလိုက်တဲ့အခါသုံးသက်သူတူကပြောပါတယ်ပညာရှင်တယောက်ကဗြိတိန်နိုင်ငံရဲ့ဘီရင်ကိုဆိုတော့ကဘာမှာတဲ့နောက်ပိတ်ဆုံးဘီရင်၅ပါးကျန်လိုက်မယ်တဲ့၄ပါးကတော့ဖဲထုတ်ထဲမှာတဲ့တပါးကတော့ဗြိတိန်နိုင်ငံဖြစ်မယ်ဆိုတော့ဗြိတိန်လူမျိုးတွေကအစင်လာကိုသိတံပိုးထားရလို့ဆိုတော့ဘီရင်ဟာရှေးအောင်ပစ္စည်းတစ်ခုနဲ့ရုပ်စွာအစုံအာနာသိမရှိတော့တာမှဆက်လက်ပြီးတော့ဘီရင်စနစ်ရှိနေအောင်မယ်လို့ပြောပြတာကိုကျွန်တော်မှတ်သားဖို့ပါတယ်ခွန်
းဟုတ်ကဲ့ဟိုအချိန်လေးနည်းနည်းရှိသေးတော့ကျွန်တော်နည်းနည်းလေးတူတူလင်းပေးချင်တာဒီဘီရင်မာကြီးကတော့ဟလာနန်းတွင်းနဲ့ပတ်သက်တဲ့အုတ်ချုပ်ရေးအပိုင်းကိုဟိုတောင်းဝန်ယူရတဲ့ဟာမျိုးရှိပြီးတော့သူ့ရဲ့ကျင်ရတော့မင်းသားကြီးဖစ်လစ်နဲ့ကြတော့ဘယ်လိုမျိုးဟိုလူသိများတာမျိုးရှိပါလဲ
အာဘီရင်မာကြီးကတကယ်တော့ရသော်ဖြင့်ဒီမှာပြောတာသူတို့မိသားစုရေးမိသားစုစီမံခန့်ခွဲရေးဟာ Prince Philip ကပူပြီးတော့အဓိကကြားတယ်သူကပဲကလေးတွေထိန်းတာတွေစီမံခန့်ခွဲတာပညာရေးကိစ္စအကုန်လုံးသူကစီစဉ်လို့ပြောဥပါတယ်အဲသူရဲ့မိPrince Harry ပြောတာတခုကျွန်တော်မှတ်မိတယ်သူအဖို့ဆုံးတော့သူ့ဘို့ဟာတဲ့ barbecue king တဲ့သူတို့မိသားစုမှာ barbecue နဲ့သူ့ဖို့နဲ့သူအဲ့လိုလိုရတာပြောတယ်ဆိုတော့မိသားစုနဲ့အများကြီးထိတွေ့ပြီးနေတာက Prince Philip ဖြစ်ပါတယ်ဘေးမကြီးကတော့နိုင်ငံတော်တာဝန်တွေပို့ပြီးတော့ပြနေတာပေါ့လေ
ဟုတ်ကဲ့ ဦးကျော်စံသားနဲ့မေးမြန်းတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။မြန်မာစစ်ကောင်ဆောင်ကရုရှားစီကနေလောင်စာဆီတွေစဝယ်နေပြီးတော့ရုရှားငွေကြေးရူဘယ်နဲ့ပေးချေမယ်လို့ပြောဆိုလိုက်တဲ့အတွက်လောင်စာဆီဈေးမတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်ဘယ်လိုတည့်ရောက်မှုတွေရှိလာနိုင်ပါသလဲ။ရုရှားသတင်းဌာန RIA နဲ့အင်တာဗျူးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအဲ့လိုပြောဆိုခဲ့ပေမဲ့73စီစီကြဖို့မျှော်လင့်ချက်အလားအလာကနည်းနေသေးတယ်လို့သုံးသပ်မှုတွေရှိပါတယ်။ရုရှားရူဘယ်ငွေနဲ့ဒေါ်လာလဲလဲဝယ်ယူမယ်လို့စစ်ကောင်စီကပြောခွင့်ရကပြောပေမဲ့လက်တွေ့မှာမလွဲလှဘူးလဲသုံးသပ်ကြပါတယ်။ VOA ကိုဝင်းမင်းကမေးမြန်းရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တို့ကအခုလိုစတင်ဖြေကြပါတယ
်။ရုရှားရူဘယ်နဲ့ခြေဖို့ဆိုတဲ့ဟာလက်တွေ့မှာရုရှားနဲ့မြန်မာပြည်နဲ့ကလည်းတရုတ်ပြည်တို့ကပ်နေရမှာဟုတ်တဲ့အတွက်ကြောင့်မလို့ဘာမှမလဲရူဘယ်ရှိမှာမဟုတ်ဘူးဆိုတော့ဒေါ်လာကနေတဆင့်မဲ့ရူဘယ်ကိုခြေပြီးတော့လက်ရှိကန်ရိတ်နဲ့တွက်ပြီးသွားလိမ့်မယ်လို့ယူဆကြတယ
်ဟုတ်ကဲ့အခုလိုဒီပေးချေဖို့အတွက်ပေါ့နော်ဘတ်ဂျက်အနေနဲ့အရင်တစ်ခေါက်ကတော့ဒီဒေါ်လာတန်း200ပေါ့နော်ဈေးကွက်ထဲကိုထောက်ပံ့ပေးမယ်ဆိုပြီးတော့ကြေညာခဲ့တာကလည်းရှိခဲ့တော့အဲ့ဒီနှစ်ခုရောဆက်ဆက်မှုရှိနေမယ်လို့ထင်လား
ဆက်ဆက်တာလည်းဖြစ်နိုင်တယ်မဆက်ဆက်တာလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့စီဈေးကွက်ကတည်နေရကတော့မဆက်ဆက်နိုင်ဘူးလို့ယူဆကြတယ်။ဘာဖြစ်လို့လဲဆိုတော့အဲတန်း200ကိုအပေါင်ပစ္စည်းနဲ့လက်ခံမယ်လို့ပြောတာ။အပေါင်ပစ္စည်းဆိုတဲ့ဟာလည်းအိချမ်းကြီးအပေါင်ပစ္စည်းမဟုတ်ဘူးနော်။သူကအဲဒေါ်လာတန်း200ကိုပေါက်စည်းနဲ့2100ကျပ်နဲ့တင့်ပြီးတော့အဲဟာကိုဗမာငွေနဲ့အပေါင်ကိုပြန်ယူမယ်ဆိုတဲ့သဘောပေါ့။ပုံမှန်ဆိုရင်အိချမ်းကြီးနဲ့အပေါင်ပစ္စည်းထားမယ်ဆိုရင်အဲ့ဒီဗမာငွေရဲ့အပြင်မှာပဲပို့နေတဲ့ဟာတွေကိုပြန်ပြီးတော့တခြားနေရာမှာဝင်ကစားမှဆူတဲ့အတွက်ကြောင့်ဗမာငွေကိုတစ်ချက်ပြန်သိမ်းလိုက်တယ်ပေါ့နော်။ဒါပေမဲ့သူတန်းဆန်ကွန်ဒီရှင်လေးတစ်ခုထားရပြီတယ်လို့ပြောပါတယ်ခင်ဗျ။နောက်3လကြာတဲ့အချိန်ကျရင်ဒေါ်လာနဲ့ပဲပြန်ပေးဆက်ရမယ်လို့ပြောပါတယ
်။ဟုတ်ကဲ့။အဲ့တော့အဲ့ဒီငွေကိုထုတ်ယူတဲ့အနေထားကဈေးကွက်ထဲမှာဖြစ်လာတာတွေ့ရလား
။ဈေးကွက်ထဲကပထမတော့အရန်ဟော့သွားတယ်ပေါ့နော်။သူရမယ်၊ကိုရမယ်ဆိုပြီးအဲ့မှာအဲ့နောက်3လအချိန်မှာဒေါ်လာဈေးကပမာငွေဈေးတက်တက်ကျတဲ့အနေထားနဲ့ကလူတွေကအဲ့ risk ကိုစီးပွားရေးသမားတွေကမယူရင်ကြဘူးနဲ့တူပဲ။ဒေါ်လာဈေးကအခုသွားတဲ့ trend ရတော့ပမာငွေဈေးဒီကြတဲ့အနေအထားကြီးဖြစ်နေတဲ့အတွက်ကြောင့်မလို့ဒီနောက်3လအချိန်မှာဒေါ်လာငွေစည်းကြတယ်ဒေါ်လာငွေစည်းတက်နေမယ်ဟိဆိုရင်အဲ့ဒီအချိန်မှာဆက်ရမယ်ဒေါ်လာကဟိုပစ္စည်းရောင်းလို့မကုန်သေးခင်မှာပဲရှုံးသွားမယ်သဘောကြီးဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့ဒီမှာအဲ့ဘဒူးမှာဘာတရင်မှာအစအနာပြောက်သွားတယ်ဘဒူးယူမယ်မယူဘူးပေါ့နော
်ဟုတ်ကဲ့အခုလိုအနေထားမှာဘလို့ဆက်ဖြစ်လာနိုင်တယ်လို့သုံးသပ်လို့ရတယ
်ပုံမှန်အတိုင်းဆိုရင်တော့ဒေါ်လာတန်း200ဆိုတဲ့ဟာကစီလုပ်ငန်းတစ်ခုတည်းအတွက်ဆိုရင်တစ်လစာလောက်တော့ရှိပါတယ်လက်ရှိတွင်းတဲ့နှုံရဆိုရင်ပေါ့လေဒါပေမဲ့နောက်ပိုင်းသူတို့တရားဝင်ကြေညာချက်အရာတွေကတော့စီလုပ်ငန်းအပေါင်းနောက်ပြီးတော့စားသုံးစီလည်းပါတယ်ပြောရခင်ဗျအဲဒေါ်လာ100ပါလေနောက်ပြီးတော့တချို့ step up food တော့အရင်မရှိမဖြစ်ဒီဈေးတူဟာမျိုးကြီးနည်းနည်းပေးသွင်းမယ်လို့ကြားဒါပေမဲ့အဓိကတော့စီဈေးကြတယ်ဆိုရင်အားလုံးကြလာမယ်ဆိုတော့ COUTV သွားပြီးတော့အများစုကပြောကြပါခင်ဗျဒါပေမဲ့အဲ့ဟာမှာပုံမှန်တိုင်းဆိုစီစီးတွေကကြာသွားရမှာဖြစ်ပေမဲ့လေခုချိန်မှာစီစီးတွေကပြန်တက်လာပါတယ်ခင်ဗျာနည်းနည်းလေးပြန်လှုပ်လာပါတယ်အပေါ်နဲ့တကယ်တမ်းကဘာမှာတော့စီစီးကဒေါ်လာကိုကြာစင်းတော့ပြီ83 ဒေါ်လာလောက်ပဲရှိပါတယ် 1 barrel ပေါ့နော် 0 ပေါ့လေဒါပေမဲ့အခုကတော့ပမာပြီမှာတော့မကြာပါသေးပါဘူးခင်ဗျာမနေ့ကဆိုပြန်တော့တက်သွားပြီဒီနေ့မှနည်းနည်းလေးပြန်စင်းလာတယ်ဆိုတော့ပေါ်ရှိပါတယ်ဆိုတော့ခုချိန်မှာကိုစင်းတော့မကြာစင်းမှုရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့ရုရှားကနေဒီအခုဝယ်လိုက်တဲ့ဒီစီကပေါ့နော်ဘလောက်လောက်မှာဘလို့ရောက်လာမယ်လို့ကောမှန်စာကြည့်လို့ရနိုင်လဲ
ဟုတ်ကဲ့ဗိုလ်ချုပ်စောမင်းထွန်းတို့ပြောတဲ့ဟာကတော့ဒီစက်တင်ဘာလအတွင်းမှာတော့ရောက်နိုင်မယ်လို့ပြောကြပါတယ်ခင်ဗျဒါပေမဲ့လက်တွေ့မှာတော့ရောက်နိုင်ဖို့တော့မလွယ်သေးဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကရုရှားကတော့အခုစစ်လဲဖြစ်နေတယ်ဆိုတော့သူ့ကိုနေငွေပေးချေမှုမှာနောက်တိုင်းဗန်နီရဲ့ဆန်ရှင်းလုပ်ထားတဲ့မိနေရတဲ့ကြောင့်မငွေပေးချေမှုမှာအခက်အခဲအများကြီးရှိနေတဲ့အတွက်ကြောင့်မလို့နည်းနည်းကြံ့ကြအောင်မယ်လို့ထင်ပါတယ်logistics ဆိုတဲ့ဟာကအဲ့လောက်ထိတွေ့မဲ့သဘောမရှိဘူးလေ။ငါကလည်းကျွန်တော်မြန်မာပြည်ကိုရုရှားကနေစီးသွင်းတဲ့ practice အလေးအကျင့်ကလည်းတစ်ခါမှမရှိဘူးတော့။အဲနောက်ပြီးတော့တကယ်အကြီးသမားတွေပေါ့နော်။လက်ရှိဈေးကွက်ကိုအုပ်စီးထားတဲ့တွင်းနေကြလူတွေမပါဘူးဆိုတော့နောက်ပြီးတော့မြန်မာပြည်မှာအဲ့လိုတင်မောအကြီးရင်းနှံဒီတင်မောအကြီးကြီးကပ်ဖို့အတွက်ကိုအခြေအနေမပေးသေးဘူးလို့ပြောရခင်ဗျာ။ဆိုတော့အပြင်ဈေးကွက်အနေအထားရတော့တန်1000ခွဲနှစ်စီးလောက်တော့ဝင်မယ်ဆိုပြီးတော့ပြောကြပါတယ်။ဟိုအခုအပြင်မှာဖြစ်နေတာရုရှားစီရောက်လာရင်ပေါ့လေဈေးတိတ်မသက်တာနိုင်တော့ဘူးလို့လည်းမှန်းနေကြတယ်အဓိက logistic cost တွေပေါ့နော်စီရောက်တဲ့ပုံချင်မှာပြောလာကြတာလူတိတ်မမျောလင့်ကြပါနဲ့ပေါ့နော်စီဈေးချဖို့ကတိတ်မလွယ်ဘူးပေါ့နော်စီရေးသေးပန်းရတော့ရုရှားစီကတော့စင်ကာပူစီလောက်တော့ quality ရှိပါမလားဆိုတဲ့တန်ရာရှိကြတယ်ဘာဖြစ်လို့လဲဆိုတော့ရုရှားမှာလည်းတကယ်တမ်းကစီရင်ချက်ဆက်40ကျော်ရှိတယ်လို့ပြောပေမဲ့လည်းအခုယူကရိန်းစစ်ကြောင့်မလို့အနောက်နိုင်ငံတွေရဲ့ဗန်ဒီရဲ့ဆန်ရှင်ကြောင့်မလို့ပစ္စည်းဝယ်မရတာစပယ်ယာပတ်စ်ဝယ်မရတာအနေအထားတွေနဲ့တကယ်တမ်း24ခုလောက်ပဲလိမ့်နိုင်တယ်လို့ပြောရပါပြီဆိုတော့ဒါတော့မှအပြည့်အဝမလဲနိုင်ဘူးဆိုတော့ထွက်လာမဲ့ quality ကစင်ကာပူစီးလာတော့ပုံမှန်ကြီးကမကောင်းနိုင်လောက်ဘူးတော့လူစနေကြတယ်ဒါတော့သုံးကြည့်မှပဲသိမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်စီဝိုင်းလည်းဝင်ရှင်ကြီးခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ဒီမြန်မာရေးသုံးသက်ချက်စံမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒီတဲကမှဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်စစ်ကောင်စီနဲ့ရုရှားကြားဆက်ဆံရေးတိုးမြင့်လာပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့ဩဂုတ်လအစောပိုင်းကရုရှားနိုင်ငံသားရေးဝန်ကြီးနေပြည်တော်ကိုရောက်ရှိလာတဲ့အခါမှာရုရှားနဲ့မြန်မာဟာရာတပ်ပံမိတ်ဆွေနဲ့ရာတပ်ပံမဟာမိတ်ဖြစ်တယ်လို့တချို့မင်းအောင်လိုင်ကပြောပါလေရုရှားနိုင်ငံသားရဲ့ဝန်ကြီးကလည်းစစ်ကောင်စီရဲ့လွတ်ရပ်တွေကိုထောက်ခံအားပေးတယ်လို့ပြောပါတယ်စစ်ကောင်စီမပါတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးရောက်လာတာဟာစစ်ကောင်စီအတွက်အားသေးတစ်ခွက်ဖြစ်နေပါတယ်ရုရှားစီကစီးပွားရေးနိုင်ငံရေးနဲ့စီးရေးအကူအညီတွေရနိုင်ပါတယ်တချို့မင်းအောင်လိုင်ရုရှားကိုသွားတာတလားမပြည့်ခင်မှာရုရှားနိုင်ငံရဲ့ဝန်ကြီးရောက်လာတာပါမကြာမီရုရှားရေနံကိုတင်သွင်းတော့မှာဖြစ်ပါတယ်ယူကရိန်းစစ်ပွဲကြောင့်ရုရှားဟာလက်နက်ရောင်းဖို့ခက်ခဲသွားနိုင်ပေမဲ့ရေနံဈေးကွက်အစ်စ်လေးရရှိသွားပါတယ်တကယ်တော့ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကလေးကစီအစိုးရဟာတရုတ်ကိုအာကိုပြီးရုရှားနဲ့ဆက်ဆံမှုမြင့်တင်ပါတယ်စစ်ဗိုလ်တွေတရုတ်နဲ့ရုရှားမှာတင်တန်းတက်ကြပါတယ်
ခင်မီစစ်လက်နက်မျိုးစုံရှိရင်အမြဲတမ်းတပန်းတာနေမယ်လို့စစ်တပ်ကယူဆတာမို့လက်နက်ပစ္စည်းဝယ်ယူတဲ့တိုင်းပြည်ကိုစစ်တင်နန်းသားအများအပြားဆေးလွတ်ပါတယ်လွတ်လပ်ရေးရခြင်းကစပြီး1962ခုစစ်အာဏာသိမ်းချိန်ထိ14နှစ်ကာလအတွင်းမှာစစ်မှုထမ်း2000နီးပါးနိုင်ငံသားမှတင်နန်းတက်ကြပါတယ်1963ကနေ1988ခုနှစ်အထိမဆလအစိုးရခေတ် 25 နှစ်အတွင်းမှာစစ်မှုထမ်း900ကျော်သာနိုင်ငံသားတင်နန်းတက်နိုင်ပါလေ။နဝတစီအစိုးရခေတ် 1990 ကနေ 2000 ပြည့်နှစ်အထိ 10 နှစ်တာကာလအတွင်းစစ်မှုထမ်း 1000 နီးပါးနိုင်ငံသားမှတင်နန်းတက်ပါတယ်။အဲ့ဒီတည်းမှာ600ကျော်ကတရုတ်ပြည်ကိုသွားကြပြီးကျန်တဲ့လူတွေကအိန္ဒိယ၊ပါကစ္စတန်၊စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားကြပါတယ်။ရုရှားသွားသူက30ကျော်သာရှိပါတယ်။အခုတော့ရုရှားတင်နန်းစဉ်စစ်ဘို9000လောက်ရှိနေပါပြီတရုတ်စစ်ပစ္စည်းအဝယ်များချိန်မှာတရုတ်ပြည်မှာတင်နန်းတက်သူများပါတယ
်တရုတ်ကြီးစိုးမှုကိုတုတ်ပြမှုဗီယက်နမ်ကရုရှားနဲ့လက်တွဲတဲ့အစဉ်အလာကိုစစ်ကောင်စီကလိုက်လုံနေပုံရတယ်လို့သုံးသပ်တာမျိုးလည်းရှိပါတယ်ရုရှားကတော့မြန်မာနဲ့ဗီယက်နမ်ကြောင်းတရုတ်နဲ့ဆက်ဆံရေးပြတ်မှာကိုလူလားမှာမဟုတ်ပါဘူးလိုချင်တာရနိုင်မှုအတွက်ယူကရိန်းစစ်ပွဲမှာရုရှားကိုစစ်ကောင်စီကအပြည့်အဝထောက်ခံပါလေ။ဒါပေမဲ့ယူကရိန်းစစ်ပွဲကြောင့်ရုရှားဟာသူထုတ်တဲ့စစ်လက်နက်ပစ္စည်းတွေကိုအရင်လိုရောင်းချနိုင်မှာမဟုတ်တော့ဘူးလို့ ICG International Crisis Group ရဲ့ဩဂုတ်လ၄ရက်နေ့ထုတ်အစီရင်ခံစာမှာသုံးသပ်ထားပါလေ။ယူကရိန်းစစ်ပွဲမှာဆုံးရှုံးပျက်စီးသွားတဲ့စစ်ပစ္စည်းတွေကိုအစားထိုးနိုင်မှုကိစ္စဟာရုရှားရဲ့ပထမဦးစားပေးဖြစ်လာတာစစ်လက်နက်ဝယ်ယူဖို့အာယုံဆိုင်နေတဲ့စစ်ကောင်စီအတွက်ဆုံးရှုံးမှုပဲဖြစ်ပါတယ
်စစ်ကောင်စီလိုချင်တဲ့ခင်မီလေချောင်းစစ်စင်ရေးပစ္စည်းတွေကိုပေးနိုင်မဲ့အခွင့်အလမ်းရုရှားမှာနေပါသွားပြီလို့ ICG ကသုံးသပ်ပါတယ်ရုရှားလူသမျှကိုထောက်ခံလိုက်ရင်လိုချင်တာရနိုင်တယ်လို့ယူဆပုံရတဲ့စစ်ကောင်စီဟာမှန်းချက်နဲ့နှမ်းတွဲမကိုက်ဖြစ်နေပါတယ်ယူကရိန်းရဲ့ပြင်းထန်တဲ့ခံစစ်ကိုကြုံတွေ့နေရတဲ့ရုရှားဟာစစ်အင်အားမှရောဩဇာအရှင်အဝါမှာပါကြာဆင်းဖို့အလားအလာရှိပါတယ်စစ်ကောင်စီကိုထောက်ခံတာရေတို့အကျိုးမြတ်ရဖို့သာဖြစ်ပါတယ်
ရုရှားစစ်တပ်ကသူကတတ်ချုပ်ကိုဂုံဒူးဆောင်ပါမောက်ခဘွဲ့ပေးရဟာဝါရဖြန့်စီယုံရေးသဘောသာဖြစ်ပါတယ်မြမအခြေအနေပြောင်းလဲလို့ဖြစ်ပေါ်လာမဲ့အကျိုးဆက်ကိုဝေးလံတဲ့ရုရှားကခံစားရမှာမဟုတ်ပဲအိမ်နီးချင်းတရုတ်ကသာခံစားရပါလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ
်ဒါပေမဲ့ဩဂုတ်လ25ရက်နေ့ထုတ် United States Institute of Peace စာရမှာတော့ရုရှားဝင်လာတာဟာတရုတ်အတွက်ပိုပြီးတောင်အကျိုးရှိတယ်လို့ပညာရှင်၄ဦးကသုံးသပ်ပါတယ်စစ်ကောင်စီအာဏာသိမ်းကြတဲ့ကတရုတ်မြန်မာကုန်သည်ကြီးများအသင်း၄သင်းတည်ထောင်နိုင်တာကိုကြည့်ရင်စစ်ကောင်စီကိုထောက်ခံအားပေးနေတာသိရပါတယ်ရုရှားကိုမဆက်ဆံပိုင်းနေနိုင်မင်းနဲ့တရုတ်ကိုတော့မဆက်ဆံလို့မရပါဘူးအာဆီယံနဲ့အရှေ့အာရှဒေသမှာတရုတ်ရင်ကျင်းမှုလွှမ်းမိုးရာဒေသဖြစ်ပါတယ်နှစ်ပေါင်းထောင်ချီပြီးတရုတ်နဲ့ဆက်ဆံလာတဲ့အစီရင်လာရှိပါတယ်ရုရှားဝင်လာတာကိုတရုတ်ကမမှုပါဘူးရုရှားအိန္ဒိယအာဆီယံနိုင်ငံတွေရဲ့အပြုအမူဟာတရုတ်ရဲ့ရည်တည်ချက်ကိုပိုပြီးတောင်ခိုင်မာလာအောင်လုပ်တယ်လို့ဖြစ်နေတယ်လို့ USIP ပညာရှင်၄ဦးကဆိုပါတယ်စစ်ကောင်စီအုပ်စုကတော့ရုရှားနဲ့တရုတ်နိုင်ငံရဲ့လမ်းစဉ်ကိုထောက်ခံတဲ့နှီးလန်းတာရှိပါတော့တယ်စစ်ကောင်စီရဲ့လုပ်ရတွေနဲ့ပတ်သက်ပြီးတရုတ်မှာတာဝန်ရှိတယ်လို့နိုင်ငံတကာအတိုင်းအဝိုင်းကယူဆနေချိန်မှာရုရှားကဝင်ရောက်ကူညီတာဟာတရုတ်ကိုအသက်ရှင်ချောင်စီတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးမှတော့ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကာလကိုကံအားဆန်ရာအားစေးတွေအကြောင်းကိုပြောပြထားပါတယ်ကိုဗစ်နဲ့တိုကွေးကာလာတဲ့ကိုကံအားကောင်းဖို့အာဟာရရှိတာတွေကိုမစားနိုင်သူတွေအတွက်ဖြည့်စွက်အားစေးတွေတောက်ဖို့အာဟာရပညာရှင်တွေကအကြံပြုပါတယ်ဒီအကြောင်းနယူးယောက်မြို့ကွန်နက်တက်သူကအပီပီဆိုင်ရာအစာအာဟာရဆိုင်ရာပမောက္ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောက္ခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့ကိုဗစ်နဲ့တကွေးကာလကိုခံအားကောင်းဖို့စားသောက်တွေနဲ့ဓာတ်တွေကိုအားရမဖြစ်အောင်ဘလို့ပြင်ဆင်ချက်ပြုတ်သင့်ဖို့ကိုအရင်ပတ်တွေကပြောပြီးမှဒီတစ်ပတ်တော့ဆက်မရေအခုလိုအားရပြည့်အောင်မစားနိုင်သူတချို့အတွက်ဘလို့ဖြစ်ဆက်အားစေးတွေတောက်တင်တာကိုပြောမှာမို့ဘာကနေဒီကစပြီးတော့ရှင်းပြခြင်းလဲဆက်မရေ
အားစေးတွေတောက်ကြတယ် supplements အဲ့တော့ဒီ diet ဆိုတဲ့အစားအသောက်ကိုဖြည့်ပြီးတောက်တဲ့ dietary supplements ကိုတောက်တာအရင်တော့ကျမလည်းသိပ်ပြီးတော့အားမပေးဘူးဒါပေမဲ့ covid 19ကာလမှာကြတော့အခက်အခဲတွေမျိုးစုံကြုံရတော့အခုဆိုရင် post covid က3 months 6 months 1 year ဆိုပြီးတော့အဲ့လို3လတချင်ကိုကျမတို့ patient အနေနဲ့ပြန်ပြီးတော့သူတေသနာလုပ်တယ်အဲ့တော့ဒီဖြည့်ဆွက်ပြီးတော့စားလိုက်တဲ့ဒီအားဖြည့်စေမြန်မာလူတော့အားစေးအားစေးလို့ခေါ်ကြတယ်အဲ့ဒီဟာတွေကိုလည်းကျမတို့ကသူတေသနာလုပ်ထားတယ်ဒီကမ္ဘာ့ကျန်းမာရေး WHO ကနေတဆင့် NIH ကနေကျမတို့ရတဲ့အဖြေအနေနဲ့ recommend ပေးထားတာရှိတယ်အဲ့ဒီမှာလည်းဒီအစားအသောက်တွေကိုကိုကရှိတယ်ပတ်စံလည်းတတ်နိုင်တယ်သို့တော်လည်းခန္ဓာကိုယ်ကမစားနိုင်တော့တဲ့အသက်ကြီးသွားတဲ့လူမျိုးလို့ဝါးစရာသွားမရှိတော့ဘူးလို့တချို့ကလည်းယောဂကြောင့်ဒီအစားအသောက်တွေဟိမဟိမ့်ပြီးတွေအားရပြည့်တော့လည်းမစားနိုင်ဘူးလို့တချို့ကလည်းမကြိုက်လို့မစားဘူးကဲအဲ့လိုမျိုးဆိုလို့ရှိရင်တော့ဖြည့်ဆွဲပြီးတော့တောက်ရမယ်အားစေးပေါ့အဲ့ဒီမှာအားစေးခုနှစ်မျိုးရှိတယ်နံပါတ်၁ကတော့ဗီတာမင် C ပေါ့ဗီတာမင် C အားစေးကိုတောက်မယ်ဆိုရင်ဒါဆောဆောကစားတဲ့အစားအသောက်တွေထဲမှာလည်းဗီတာမင် C ကျော်ဝါးတဲ့အသီးတွေအရွက်တွေစားပြီးသားဒါပေမဲ့မလုံလောက်ဘူးစားလိုက်တာကအဲ့တော့ဂလူတယောက်တစ်နည်းကိုလိုအပ်နေတဲ့ဗီတာမင် C အတွက်1000မီလီဂရမ်ရှိတဲ့ဗီတာမင် C ပေါ့တောက်လို့ရပါတယ
်ဟုတ်ကဲ့ဆရာမနောက်ဖြည့်စွက်တဲ့အားစေးကရောဆရာမ
ဗီတာမင် D ပေါ့ခုကအားတွေကောင်းဖို့အတွက်ဗီတာမင် D အရိုးတွေအားကောင်းဖို့အတွက်ဗီတာမင် D အုံနောက်အာယုံကြောတွေဇီဝကံမဖြစ်စဉ်တွေဗီတာမင် D လိုတယ်အဲ့တော့ဗီတာမင် D ရမယ်ဘယ်မျိုးစုံတွေကြက်ဥဝဲအနှစ်တို့နော်မိုးတို့ဒါမျိုးတွေကိုစားလည်းသိမစားဘူးဆိုလို့ရှိရင်ကဲဗီတာမင် D ကချို့တယ်မြန်မာပြည်မှာအာနေပူတဲ့တွားတိုင်းနေပူတဲ့တွားတိုင်းဗီတာမင် D ရတာမဟုတ်ပါဘူးလို့ဒါသူတေသနာအရာပေါ့နော်အဲ့ဒီမှာနေပြင်းပြီးတော့ ultraviolet ကြောင့် skin တွေပါကင်ဆာဖြစ်နိုင်တယ်ဒါကြောင့်နေပူတဲ့ကိုလည်းအဲ့လိုတွားရမှာမဟုတ်ဘူးအဲ့တော့ဗီတာမင် D ရဖို့အတွက်ကိုကခက်ခဲရှိတယ်ဆိုရင်ဗီတာမင် D မှမှ D3 ပေါ့နော်အခုလို့ covid ကာလမှာဆိုလို့ရှိရင်လူတွေအရန် D3 ချို့တယ်ကြတယ်ချို့တယ်တော့ကျွန်တော်တို့သုတေသနအရ2000 international unit 2000 IU အထိကိုပြတ်တော့တယ်အဲ့ဒီအနေမှာတကယ်ကိုလိုတဲ့လူ5000 ဒီ AC ပြတ်တော့တယ် အခုနောက်ဆုံး latest သုတေသနအရာဆိုလို့ရှိရင်9000တော့နှလုံးတောက်လို့ရတယ်1000အန်ယူအထိတောင်အန်ရကင်းဆိုတာနဲ့တောက်လို့ရပါတယ်လို့ vitamin D3 ကိုပေါ့နော်အကီလီရန်ကရိုးတွေဖြစ်တဲ့လူဆိုရင်အဆစ်တွေနားတဲ့လူတွေဆိုလို့ရှိရင်1000အထိတောင်နှလုံးတောက်လို့ရပါတယ်အဲ့တော့မြန်မာပြည်မှာပေါ့ပေါ့တန်တန်လေးပဲတွက်ကြတယ်နောက်ဆုံးကြမှာအယိုးယောဂါတွေဖြစ်ကြတယ်ကို့မှာ D3 ချို့တက်နေတာသူတို့မသိကြဘူးပေါ့နော
်ဟုတ်ကဲ့ဆရာမနောက်တောက်တဲ့အားစေးကရော
zincသူနည်းတူစားပဲစင်ကလိုအပ်တယ်ကိုကံအားကောင်းဖို့အတွက်ဒီအုံနောက်အာယုံကျော်တွေပြီးလို့ရှိရင်ဒီဇီဝကံမဖြစ်စင်ကြီးအဲ့ဆိုဒီအားလုံးအတွက်ဒီအင်မျိုးကြီးခန္ဓာကိုယ်ကြီးရဲ့ခုခံအားစနစ်ကြီးအတွက် CADA ဇင့်ရယ်ဆိုတာအရန်ကိုအခြေခံကြရတယ်ဒီ၃ခုကိုပေါ့နော်ဒါလူတိုင်းကခန္ဓာကိုယ်မှာစားဖို့အတွက်မလုံလောက်တော့ဒါလေးကိုတွဲတောက်ကြရတယ်အဲ့တော့ဇင့်တောက်မယ်ဆိုလို့ရှိရင်ပဲ40 mg ကိုလူတိုင်းအေးအေးဆေးဆေးတောက်လို့ရတယ်အရင်ကတော့ကျွန်တော်တို့ဟို25လောက်ပဲတောက်ခိုင်းတယ်50 mg ကိုလည်းအေးအေးဆေးဆေးအန်ရည်ကင်းဆိုတာတောက်လို့ရတယ
်ဟုတ်ကဲ့ဆရာမနောက်ရောဘလူအားစေးကိုဖြည့်ဆက်တယ်လဲ
။ငါးကြီးစီအိုမီဂါ3 fatty acid တွေပါတယ်။အဲ့တော့နှလုံးကိုအင်မတန်မှထောက်ပံ့ပေးမယ်။အိုမီဂါ3 fatty acid ပါတယ်ငါးကြီးစီကိုဘယ်လောက်ထိတောက်လို့ရလဲဆိုရင်တစ်ထောင်ကနေ1200 mg အိုမီဂါ3ပါတဲ့ဟာပေါ့နော်။အဲ့တော့ငါးကြီးစီပလင်းမှာရေးထားတဲ့ပြင်းအားမှာမြင်းဆောင်လေးနဲ့ခံပြီးတော့ရှေ့ဘက်ကငါးကြီးစီတစ်လုံးချင်းရဲ့ပြင်းအားမြင်းဆောင်လေးရဲ့နောက်ဘက်မှာပါတာကမှအဲ့ဒီငါးကြီးစီတစ်လုံးချင်းမှာပါတဲ့အိုမီဂါ3 fatty acid အဲ့တော့လူတစ်ယောက်ကအဲ့ဒီ omega 3 fatty acid ကိုတနေ့ကို1000ကနေ1200 mg ကြီးတောက်လို့ရတယ်။အဲ့တော့ဥပမာဆိုပါစို့ငါးကြီးစီမှာရှိရ2400မြင်းဆောင်လေးရဲ့နောက်မှာ1200ဆိုရင်ရဲ့ဒီငါးကြီးစီတစ်လုံးကလူတစ်ယောက်တနေ့ကိုပုံမှန် AC တောက်လို့ရတယ
်။ဟုတ်ကဲ့ဆရာမ။နောက်ထပ်ဖြည့်ဆွတ်တင်တာရော
NAC လို့ခေါ်တဲ့ N acidized system NAC ကတော့အထူးသဖြင့် Delta မှာရောအခု Omicron မှာရောအားလုံးကဒီ mucus တွေပေါ့တလိပ်ကြီးကျက်ပြီးတော့ဒီ lens နဲ့ပတ်သက်တဲ့အဆုတ်နဲ့ပတ်သက်တဲ့ဟာတွေအရန်ခံစားလိုက်ရတယ်။ကျန်းမာရေးတောင်းတမြည်တဲ့သူတောင်မှ lens မှာတော်တော်ကြီးကိုတိုက်ခိုက်သွားတာကိုခံလိုက်ရတဲ့အတွက်ဒီ NAC ကိုအခုတစ်နှစ်ရှိပြီ။ပုံမှန်တစ်နှစ်ကိုတစ်လုံး600 mg နေပြီးတော့1000 mg ထိတောက်လို့ရတယ်။နောက်ထပ်အားစေးတစ်မျိုးကတော့ melatonin ကိုခေါ်တဲ့အိတ်ချိန်နိုးချိန်စုံကိုကူညီပေးတဲ့ဟာပေါ့အဲ့တော့မယ်လာတိုနင်ဆိုတော့ကျမတို့ခန္ဓာကိုယ်ထဲမှာရှိတဲ့ဟော်မုန်းတစ်ခုပေါ့ဒါပေမဲ့အခုလူတွေကစိတ်ပိုင်းဆိုင်ရာတွေချို့တဲ့ depression တွေဖြစ်တဲ့အာစစ်ဘေးဒဏ်ယောဂါဒဏ် covid ဒဏ်မျိုးစုံတို့အကြောက်တရားတွေနဲ့ကြောက်တော့လူတွေကအိတ်မပျော်တော့အဲ့အချိန်မှာပြီးခဲ့တဲ့2နှစ်လောက်ရှိပြီပေါ့နော်ဒါကျမတို့တွေတော်တော်ခံစားခဲ့ရတယ်ဟိုအိတ်လို့မရတဲ့ပြဿနာကြီးအဲ့ဒါကြောင့်မို့လို့ပုံမှန်ကျမနေတဲ့သူတောင်မှကိုယ့်ရဲ့အိတ်ချိန်နိုးချိန်စုံကိုထိကန့်မသွားအောင်ဒီမယ်လာတိုနင်လေးကိုမအိတ်ခင်တစ်နာရီခွဲလောက်လုံးမှာကျိုးပြီးတော့အနည်းဆုံး3 mg လေးတစ်လုံးဒါမှမဟုတ်လို့ရှိရင် 5 mg ဒါမှမဟုတ်ရင် 10 mg အထိကိုတနေ့ကိုတစ်လုံးအန္တရာယ်ကင်းစွာတောက်ပေးမယ်ဆိုရင်ကျန်းမာရေးအတွက်ညီညွတ်တယ်အဲ့ချိန်ကအရန်ရေးကြီးရလေဒီကိုဗစ်ကာလမှာအနည်းဆုံး9နာရီကနေပြီးတော့9နာရီအထွန်းကိုတနေ့အိတ်နိုင်အောင်ကြိုးစားပါဒါကြောင့်မို့လို့မအိတ်ခင်တနေ့ခွဲလောက်အလိုမှာဒီ electronic ပစ္စည်းတွေပေါ့ကွန်ပျူတာတွေ television တွေ phone တွေ screen ကနေပြီးတော့ဝေးကွာပြီးတော့နေပါမှနာရီခွဲလောက်အချိန်ပေးပြီးတော့ငိမ့်လေးပြီးတော့မှသူကဒုံးငနေဆိုအိတ်ပျော်သွားမှာဒါမှနှိမ့်နှိမ့်ချက်ချက်အိတ်ပျော်မှာယောဂကင်းမှာ
ဟုတ်ကဲ့နောက်တစ်မျိုးဖြစ်ဆက်တင်တာပါဆရာမကြီ
းနောက်တစ်မျိုးကတော့ probiotic ဒါ live microorganism တက်ရှိ bacteria လေးတွေဆိုအဲ့တော့ဒီနေ့ခေတ်စားရတဲ့ probiotic ဆိုတော့ခင်ရွက်ချင်ပတ်တွေရှိမယ်ဒိန်ဂျင်ရှိမယ်ဟိုအနောက်နိုင်ငံတွေမှာတော့ cheese ပေါ့နော် probiotics များတဲ့ cheese တွေတေချာကိုများတယ်ပြီးလို့ရှိရင်ဒိန်ဂျင်မှာတော့ probiotics ပါတယ်ဒိန်ဂျင်ပေါ့ဆိုဒါမျိုးတောက်မယ်နောက်တစ်ခုကဒီ kefir လို့လည်းပြောတယ် kefir လို့လည်းခေါ်တယ်ဒါတူရကီစကားလုံးပေါ့နော်ဆိုဒါလေးတွေလည်းမြန်မာပြည်မှာလက်လန်းမိတယ်လွန်ခဲ့တဲ့9နှစ်လောက်တည်းကကျွန်မသိတာမြန်မာပြည်မှာတော်တော်သိကြတယ်တောက်လဲတောက်ကြတယ်ဒီ kefir kefir လေးတွေကိုပေါ့ကိုအရေးလေးတွေပြောအသီးပြောရေးနဲ့ရောပြီးတော့တောက်ကြတယ်အဲ့တော့ probiotics ကဘာလို့အရေးကြီးလဲဆိုတော့ covid ကာလမှာဟာအာပြီးအောင်စားစားဘာလာလာစားအာဘူကယောဂမကူဘူးအရေးကြီးတယ်စားအစားဆိုပြီးတော့အစားတွေကိုနင်းကန်စားလိုက်တော့ခန္ဓာကိုယ်ကြီးကအစာချစ်ချက်မှုကအလုံးမလုံးတော့အဲ့တော့အစာရင်ဦးလန်းကျောင်းမှာ covid ကာလမှာကျမတို့စိတ်ရုံကိုရောက်လာတဲ့ patients တွေတော်တော်များများကအဲ့ဒီ GI မှာပြဿနာဖြစ်ဒီ gastrointestinal ကြီးတစ်ချောက်လုံးမှာစားမချေဖြစ်ပြီးနေတော့ probiotics လေးတွေကိုပုံမှန်စားပေးရတယ်အဲ့လိုမစားနိုင် probiotics လေးကိုဝယ်တော့အများလမ်းသူက10 billion ပေါ့ဒီ CFU ဒီ bacteria colony လေးတွေရဲ့ focus unit 10 billion လောက်ရှိတဲ့ဟာမျိုးလေးကိုဝယ်ပြီးတော့တောက်မယ်ဆိုလို့ရှိရင်အန်ရကင်းနေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းချီဆိုင် fever wine တော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင်ထင
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ဒေတာတိန်နီနဲ့ကိုခိုင်ကတိုက်ပွဲတွေတဲမှာတော့အရက်သားကလေးငယ်2ယောက်အပါဝင်3ယောက်ကြီးစားထိမှန်ခဲ့ပါတယ်ဒီမော့ဆိုကစစ်ဆောင်စခန်းတနေရာမှာရှိတဲ့အလေဟန်းချောင်းကိုအခက်ခဲတွေကြားကနေအထက်တန်းချောင်းအဖြစ်တိုးချဲ့ဖွင့်လှစ်လိုက်ပါတယ်သတင်းလွှာတွေတဲမှာတော့မြောက်ဦးမြို့မှာစစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လူနေရပ်ကွက်တွေရှေဟောင်းနန်းရကုန်းတွေကိုအတန်းဖြစ်ခဲ့တဲ့အကြောင်းတွေကိုနားဆင်ကြရပါပါရှင
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကုတ်ခိုင်မြို့တွင်မှာတိုက်ပွဲတွေဖြစ်ပွားခဲ့လို့အရက်သားကလေးငယ်၂ယောက်အပါအဝင်၃ယောက်ကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။စက်တင်ဘာလ6ရက်မနေ့အစောပိုင်းကတည်းကစပြီးည10နာရီအချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါ။တိန်နီမြို့အဝင်ဂိတ်နဲ့ကုတ်ခိုင်မြို့အဝင်တိုးဂိတ်တွေမှာစစ်ကောင်စီတပ်ကို KIA နဲ့ PDF ဖူးပေါင်းတပ်ဖွဲ့ကဝင်ရောက်ပစ်ခတ်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့လို့မော်ဟစ်ရွာကအသက်73နှစ်အရွယ်ကလေး၂ယောက်နဲ့အသက်33နှစ်အရွယ်အမျိုးသားလူငယ်တစ်ယောက်လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။တိုက်ပွဲကြောင့်နေအိမ်၅လုံးလည်းထိမှန်ပျက်စီးခဲ့ပါတယ်
။ရခိုင်ပြည်မောင်တော်မြောက်ပိုင်းကလောင်းတုံကြီးရွာမှာစက်တင်ဘာလ6ရက်နေ့ညနေကရခိုင်တပ်တော်နဲ့စစ်တပ်တို့နိုင်ဝက်လောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီတိုက်ပွဲဟာလောင်းတုံကြီးရွာအနီးကဖော်ကီးတောင်မှာဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ကအေထိန်ချုပ်နေပြီတဲ့ကိုဝင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တာလို့ရွာသားတယောက်ကပြောပါတယ်။ဩဂုတ်လကုန်ပိုင်းမှာမောင်တောင်းနယ်ဆက်မိုင်တိုင်အမှတ်40အနေချားဆောင်စခန်းကိုအေကသိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရမှာဘင်္ဂလားဒေ့ရှ်ပိုင်နက်ထဲကိုလက်နက်ကြီးကြီးတွေကျခဲ့တာကြောင့်မြန်မာတပ်အမတ်ကိုဘင်္ဂလားဒေ့ရှ်ဘက်ကခေါ်ယူသတိပေးမှုတွေလည်းလုပ်ခဲ့ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တို့စက်တင်ဘာလ3မိုင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်တိရက်ခံပြည်သူ900ကျော်ဟာတဖက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တလိုင်မြို့နယ်ထဲကိုထပ်မံထွက်ပြေးခိုလုံကြရတယ်လို့သိရပါတယ်။အိန္ဒိယနယ်စပ်အနီးမှာတည်ရှိတဲ့ပလောဝမြို့နယ်မြေဝကျေးရွာကစစ်ကောင်စီတပ်စခန်းကိုစက်တင်ဘာလ10ရက်နေ့က AA ကတွားရောက်တိုက်ခိုက်ခဲ့ရာကနေတိုက်ပွဲစတင်ဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်ဖွဲ့ကလေကြောင်းကနေတိုက်ခိုက်မှုတွေရှိလာတာကြောင့်မြိတ်ဝဒေသခံပြည်သူတွေဟာမီဇိုရမ်ပြည်နယ်လောင်တလိုင်းမြို့နယ်ထဲကိုရွာလုံးကျွတ်ထွက်ပြေးတင်းရှောင်လာခဲ့ကြတာလို့စစ်ဘေးရှောင်တွေကကူညီပေးနေသူတယောက်ကပြောပါတယ်လက်ရှိလောင်တလိုင်းခရိုင်အတွင်းမှာမြန်မာနိုင်ငံဘက်ကစစ်ဘေးရှောင်ပြည်သူစုစုပေါင်း 9,909 ဦးရှိပြီးအဲ့ဒီအထက်က989ယောက်ကတော့ဒီရက်ပိုင်အတွင်းရောက်ရှိလာသူတွေဖြစ်ကြပါတယ်။ကျန်တဲ့သူတွေကတော့2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ရောက်ရှိလာခဲ့သူတွေဖြစ်ကြတယ်လို့သိရပါတယ်။
မွန်ပြည်နယ်တံဖြူစရဲရေကားလမ်းပေါ်မှာစစ်တပ်ကဒုအရာခံဘူးတယောက်အပါဝင်တပ်ဖွဲ့ဝင်၈ယောက်ကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းအဖွဲ့ကဖမ်းမိခဲ့ပါတယ်စက်တင်ဘာလ၄ရက်နေ့ကတံဖြူစရဲမြို့နယ်အခြေဆိုင်အမှတ်၄တပ်မတော်တန်းမြင့်လေ့ကျင့်ရေးကြောင်းဝဲကလိကနေရေမြုပ်တပ်ရင်းကိုအိမ်စီကားစီးပြီးအရက်ဝက်နဲ့ပြန်လာတဲ့စစ်တပ်ကဒုအရာခံဘူးအပါဝင်တပ်ဖွဲ့ဝင်၈ယောက်ကို KNL ပူးပေါင်းအဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အခုဖမ်းမိတဲ့သူတွေဟာရေမြုပ်အခြေဆိုင်ခမရ343နဲ့ခလာရ61စစ်သားတွေဖြစ်တယ်လို့ဆိုပါတယ်
ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေတောင်နီနဲ့စုံစည်းမြန်ကြီးရွာတွေမှာစစ်တပ်ကအင်အား300လောက်ဝင်ရောက်တပ်ဆွဲနေတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေဟာလုံခြုံရေးနဲ့တွားရေးလာရေးအခက်အခဲကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့မေလကကျသွားတဲ့တေဘောဘူစစ်ကောင်စီတပ်စခန်းကိုပြန်လည်သိမ်းယူဖို့နဲ့ဖလူးဝော်လီလန်းကိုထိန်းချုပ်ဖို့အတွက် DKPA ဌာနချုပ်တရှိတဲ့စုံစည်းမြန်ထဲကိုစက်တဘာလ1ရက်နေ့ကစပြီးတက္ကအင်အားအလုံးရင်းနဲ့ဝင်ရောက်လာတာဖြစ်ပါတယ်စုံစည်းမြိုင်ထဲကိုတတ်အထိုင်ချအင်အားဖြည့်ပြီးဝော်လီလန်းကိုလည်းပိတ်ဆို့လှုပ်ရှားနေတာကြောင့်စက်တမလ6ရက်နေ့တုန်းကလည်းစစ်တပ်ဟာနယ်မြေခံ KNL တပ်ဖွဲ့ကော့ပရာစစ်ကြောင်းတို့နဲ့တိုက်ပွဲဖြစ်ပွားတာလည်းရှိပါတယ်။ဒါအပြင်အဲ့ဒီစုံစည်းမြိုင်ကျေးရွာက DKPA စစ်ဦးစီးချုပ်ပိုချုပ်ကြီးစောစတီနေအိမ်လည်းစက်တမလ6ရက်နေ့ညမှာဒရုန်းနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။
ကရနီပြည်နယ်ဒီမော့ဆိုအရှိဘက်ချံစစ်ရှောင်စခန်းတနေရာမှာအလဲရန်ကျောင်းအဖြစ်ဖွင့်လှစ်နေတဲ့အနာဂတ်ကျယ်ပွဲများကြောင်းဟုအထက်တန်းကျောင်းအဖြစ်စက်တင်ဘာလ5ရက်နေ့ကတူးချက်ဖွင့်လှစ်ခဲ့တယ်လို့သိရပါတယ်။တင်ထောက်ကူပစ္စည်းတွေမလုံလောက်တဲ့ကြားကနေပဲကျောင်းသားတွေအတွက်လိုအပ်ချက်အရာအခက်ခဲတွေကြားထဲကနေအခုလိုတူးချက်ဖွင့်လှစ်ခဲ့ရတာလို့ကျောင်းတာဝန်ခံဆရာမတယောက်ကပြောပါတယ်။ဒီမော့ဆိုအရှိဘက်ချံကစစ်ရှောင်စခန်းတနေရာမှာ2021ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့တဲ့ဒီကျောင်းဟာလက်ရှိမှာအထက်တန်းအထိဖွင့်လှစ်လိုက်ပြီးမဲ့ကျောင်းသားကျောင်းသူပေါင်း200ကျော်ကိုဆရာမ16ယောက်ကတင် जा ပေးနေတယ်လို့သိရပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်ကောင်စီတပ်ကအကြောင်းမဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့လူနေရပ်ကွက်တွေအပောင်ဝင်ရှေးဟောင်းနန်းရကုန်းတွေကိုပါရန်တမ်းပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်မြို့ကန်တွေကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
စတံဘာလ၄ရက်နေ့မနာအစောတနာရီအချိန်လောက်မှာစိုက်တဲကမြောက်ဦးမြို့ထက်ကိုဝင်ရောက်လာပြီးလာနန်ကြီးလာနန်ငယ်တွေနဲ့လူနေရက်ကော့တွေအပါအဝင်ရခိုင်ရှိဟောင်းနဲမြို့ရို့တိုက်တွေကိုလည်းပိုက်ခိုက်ခဲ့ကြပါတယ်ဒီလိုပိုက်ခိုက်မှုတွေကြောင့်လူတွေထိခိုက်မှုမရှိပေမဲ့ပြားစီမှုတချို့ရှိခဲ့တယ်လို့အမည်မဖော်လိုတဲ့မြောက်ဦးမြို့ခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်မောက်လေးလုံးလောက်ကြတယ်တိုက်ကြီးကံပေါ်မှာလည်း
လက်နဲ့ကြီးကတော့လေးလုံးကြတယ်တိုင်းကြီးကရိုးမှတလုံးတောင်ဖြူဘက်မှတလုံးစီပင်မှတလုံးနဲ့ကင်းဆိုင်တာဝါတိုင်အနီးတလုံးအပျက်စီးကတော့အဲ့ဒီစီပင်တစ်ခုပဲရှိတယ်မြောက်ဦးမြို့မှဈေးကိုတော့လက်နဲ့ငယ်တွေကြတယ်လို့သိရတယ
်ဒီလာနန်ကြီးပိုက်ခဲမှုတွေကိုမြောက်ဦးအခြေဆိုင်900လစ်စီ3ခွန်ခွန်နဲ့3ခွန်ချိုင်စိုက်ကောက်စီတရရတွေကပိုက်ခဲခဲ့တာဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်စိုက်တဲ့ရဲ့လောက်ရက်တွေကြောင့်အလုံးစိုးရိမ်နေကြရပြီးအခါခဲတွေဖြစ်နေတယ်လို့လည်းအဲ့ဒီမြို့ခံကစပြောပါတယ်
ညကရေကဒီလူလက်နဲ့ကြီးလက်နဲ့ငယ်တွေပြစ်တဲ့အတွက်လူတွေကစိုးရိမ်နေကြတယ်နောက်တစ်ခါကမနဲ့မိုးလင်းတာနဲ့ဈေးကိုဝိုင်းထားပြီးဒီဘက်ကကုံတဲလမ်းဆုံမှလည်းနေရာယူထားတယ်ကိုဘက်ကကန်လှမှလည်းနေရာယူထားတယ်လူတွေကိုလည်းစစ်စည်းနေတယ်မြို့ဈေးလည်းဖွင့်မရတော့ဘူးဒီလိုအခက်တွေဖြစ်နေတယ်
စတံဘာလ600နေ့မနက်9နာရီလောက်မှလေနန်းရကုန်းအခြေဖဆေးရုံဟောင်းသားမှာပောက်ကွေးမှုတစ်ခုဖြစ်ပေါ်ခဲ့ပြီးမြို့မဈေးမှာလေစိုက်တိုက်ကမိုက်ရှာဖွေမှုတွေပြုလုပ်ခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်မြောက်ဦးမြို့မှာတိတ်ဆိတ်နေပြီးကျောက်သူကျောက်သားများစုလေကျောက်မတကြဘူးလို့ချားမြို့ခံတယောက်ကအခုလိုပြောပါတယ
်လရှိအခြေအနေကအမျိုးလုံးမှာတိတ်ဆိတ်နေ
လက်ရှိမြို့အခြေအနေကတိတ်ဆိတ်နေတယ်ဈေးတွေပိတ်ထားလို့နေကလူတွေလည်းမလာကြဘူးကျောင်းတွေကတော့မူလတန်းကျောင်းတွေပိတ်ထားတယ်အထက်တန်းကျောင်းတွေကတော့ဖွင့်ပေမဲ့အများစုကစိုးရိမ်လို့မသွားကြဘူ
းစိုက်ကောက်စီရဲ့အခုလောက်ရက်ကမြောက်ဦးမြို့ဟာလာနာမေသူတွေကိုသာတိုက်ရဲတဲ့သူရဲဘော့ကျောက်သူတွေရဲ့လက်ထက်မှာဒဇာခံဖြစ်နေရတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ Twitter အကောင့်မှာရေးသားခဲ့တယ်လို့မြောက်ဦးစီကိုစိုက်ကောက်စီတက်ကမိမွှို့နိုင်အောင်အားလုံးကသတိထားဆုံးကြကြဖို့လေရခိုင်မြို့သားအဖွဲ့ချုပ်ကကြေညာချထုတ်ပြီးသတိပေးထားပါတယ်
အစိုးရလွတ်တော်နဲ့တက်မတော့ NCA လက်မှတ်ရေးထူထားတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီများအစုအဖွဲ့စားတဲ့အစုအဖွဲ့၃ခုကကိုယ်စားလှယ်၁၆ဦးစီနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ရန်ရဟာဆရာနာသိမ့်ပြီးတဲ့နောက်မှာတော့အသက်မဝင်တော့ဘူးလို့ပြောဆိုမှုတွေရှိလာပါတယ်။ဘလို့အခြေအနေမျိုးတွေဖြစ်သွားတာလဲဆိုတာကိုတော့ရမင်းကစူးစီးတင်ဆက်ထားပါရရှင်
။ဆရာနာသိမ့်ပြီးနောက်ပိုင်းမှာ UPDJC ဆိုတဲ့ရန်ရပေါ်မလာတယ်လို့အဲ့ဒီအတုံးနှုံးကိုနတ်ဆက်ခကောင်စီကိုယ်တိုင်လည်းမတုံးတော့ဘူးလို့ပြည်ထုပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ
် UPDJC ဆိုတာကသုံးစုပေါင်းမှ UPDJC လို့ကျွန်တော်တို့ကသတ်မှတ်လို့ရတာဖြစ်တဲ့အတွက်ကြောင့်အခုအချိန်နေမှာ UPDJC ဆိုတဲ့ဟိုရန်ရကို၌ကပေါ်မလာဘူးပေါ့နော်ဟိုပြတ်လို့ပြတ်နေတယ်နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒါUPDJC ဆိုတာကိုနဆကကလည်းမသုံးဘူးဆိုတာကျွန်တော်ကတည်ထားမိတယ
် NCA လမ်းကြောင်းရ UPDJC ရဲ့လောက်ဆောင်မှုတွေကနိုင်ငံရေးအရာရေးပါခဲ့ပေမဲ့လက်ရှိမှာတော့ခေါင်းဆောင်တွေစုံစုံညီညီမရှိကြတော့တယ်လို့လုပ်ငန်းတွေလည်းအသက်မဝင်တော့ဘူးလို့တိုင်းရနာလက်နက်ကင်ကိုယ်စားလှယ်အနေနဲ့ UPDJC အဖွဲ့ဝင်ဖြစ်ခဲ့ဘူးတဲ့ကရင်ငင်းချမ်းရေးကောင်စီ PC ပြောခွေရဗိုလ်မှူးကြီးစောချွန်ညိုကအခုလိုပြပါတယ်
ပြေသွားတယ်လို့တော့လည်းမဟုတ်ဘူးတမ်းနဲ့ဟိုဒီလူမျိုးပြည်စုံမှုတွေစီဝေးတွေအဲမလုံနိုင်တော့ဘူးလေအဲအဲ့လိုမျိုးဟိုဖြစ်သွားတာပေါ့ဒါဆိုရလွတ်တော်တမ်းတော်စီပွဲတည်းမှာကြည့်မယ်ဆိုရင်လည်းဟိုရင်ကြောဆောင်ရွက်ခဲ့တဲ့ပုံကူတွေကလည်းပဲဒါဆူဆူညီညီမရှိတော့တယ်လို့ကျွန်တော်တို့ဒီတိုင်းဒါလက်နက်ကန်စီပွဲတည်းနဲ့မှာပါဝင်တဲ့ UPDJC ကောင်းဆောင်တွေလည်းလက်ရှိနိုင်ငံရဲ့ခေချင်းရ ဟိုပြန်လည်းမတွေ့ဆုံနိုင်တာအာဒီကလည်းအများကြီးရှိနေတဲ့အချိန်မှာကတော့ PDGC ကဒါ NC လမ်းကြောင်းအရာကတော့ဒါအရင်ကဖွဲ့စည်းဆောင်ရွက်မှုတွေရှိခဲ့ပြီနဲ့အလောလောဆယ်ရတော့ဟိုအသက်မဝင်ဘူးပေါ့ဗျာ
တဖက်မှာတော့ဒုတိယဘူကျောင်းကြီးရပြီးဥဆောင်တဲ့အမျိုးသားစီးလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSBNC နဲ့ UBDGC နိုင်ငံရေးပါတီအစုဖွဲ့ကတော့တလတကြိမ်တွဲဆုံနေတာမျိုးရှိတယ်လို့ UBDGC နိုင်ငံရေးပါတီများအစုဖွဲ့မှအသွင်ရေးမှူးဒေါ်ချိုချိုကျော်ငင်းကပြောပါတယ်
ဆိုတော့ကြားတာတွေကတော့မဟုတ်ပါဘူးအမြဲတမ်းပဲသူတို့နဲ့လည်းတွေ့နေပါတယ်သူတို့ကလည်းအန်ဒရိုစီယာအကြမ်းညာနေယူနေပါတယ်နော်
သို့တော်လည်းလက်ရှိမှာပိုင်းနာလက်နက်ကင်တွေနဲ့အစိုးရတမတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေဖွဲ့စည်းထားတာမျိုးမရှိသေးသလိုနိုင်ငံရေးပါတီတွေဘက်ကလည်းအခု UBDGC နိုင်ငံရေးပါတီများအစုဖွဲ့ဟာနိုင်ငံရေးပါတီအားလုံးကိုကိုးစားပြုမှုရှိမရှိဆိုတာအငင်းပွားနေကြပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ချမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကွက်ခိုင်မြို့တွင်မှစစ်တပ်နှင့် KIA PDF ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့အရက်သားကလေးငယ်၂ယောက်အပါအဝင်၃ယောက်ကြီးစားထိမှန်ခဲ့ပါတယ်။ဒီမော့ဆိုအရှိတ်ဖက်ချမ်းစစ်ရှောင်းစခန်းတနီယာကအလေတန်းကျောင်းကိုအခက်ခဲတွေကြားကလိုအပ်ချက်အရအထက်တန်းကျောင်းအဖြစ်တိုးချဲ့ဖွင့်လှစ်လိုက်ပါတယ်။
တော်သားရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ဒီပါဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းသားဒေတာကသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လင်းချက်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီနေ့10:00နာရီအထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါအမျိုးသမီးကန္တာသုတဆုံရင်အမေရိကန်တကွင်းနဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုဖမ်းယူနှားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကြိမ်သမိုင်းမှာနန်းသက်အကြဆုံးဘီယမာကြီးအဲလစ်ဘက်ဟာဂျာတာပရင်းနေမှာကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်ချိန်မှာတက်တော့96နှစ်ရှိပြီဖြစ်ပြီးနန်းသက်80ရှိပြီဖြစ်ပါတယ်။သူရဲ့ဖခင်စတ်ထမမြောက်ဂျော့ချ်ဘီယံကွယ်လွန်ခဲ့တဲ့1952ခုနှစ်မှာထိနှံတက်ခဲ့တာဖြစ်ပြီးသူရဲ့နန်းသက်အတွင်ဗြိတိန်ဝန်ကြီးချုပ်15ဦးနဲ့လက်တွဲပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးတွေကိုဆောင်ရွက်ခဲ့ပါတယ်။ပထမဦးဆုံးလက်တွဲလှုပ်ဆောင်ခဲ့ရတဲ့ဝန်ကြီးချုပ်ကတော့ဝင်းစတန်ချာချီဖြစ်ပါတယ်။ဘီယမာကြီးအဲလစ်ဘက်ဟာဖိလစ်မေတာနဲ့1948ခုနှစ်မှာလက်ထပ်ခဲ့ပြီး83နှစ်တိုင်ပေါင်းသင်းနေထိုင်ခဲ့ပါတယ်။သားသမီး4ဦးထွန်းကားခဲ့ပါတယ်။ဒီတိုင်တော်ဝင်မင်းသား6ပြင်ဟာဗီယမ်မာကြီးကွယ်လွန်သွားပြီဖြစ်တဲ့အတွက်အရိုက်အရာကိုဆက်ခံရမှာဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအရိုက်အရာကိုဆက်ခံဖို့ပြင်ဆင်လာခဲ့သူဖြစ်ပါတယ်။အခုကအသက်83နှစ်အရွယ်မှာတော့သူဟာဘယင်ဖြစ်လာတော့မှာဖြစ်ပါတယ်။သူမိခင်ဖြစ်သူဗီယမ်မာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်ပြီးနောက်ဂျာတာပရင်းနေမှာပဲတတိယမြောက်ချားဘယင်ဖြစ်လာခဲ့ပြီးဗီတိန်ထီနန်းကိုဆက်ခံသူတွေထဲမှာအသက်အကြီးဆုံးသူတစ်ယောက်ဖြစ်ပါတယ်။ပြည်တွင်း BMI Elizabeth Gwenlon အနေဆရောက်သွားတဲ့အတွက်ဝမ်းနဲ့ကြောင်းသူဟာဗီယမာတပါးဆိုတာတဲ့အစဉ်တစိုက်ပြောင်းလဲတဲ့ကမ္ဘာကြီးမှာတည်တည်ငြိမ်ငြိမ်နဲ့လိုက်လျောညီတွေ့စွာဖြတ်သန်းနိုင်ခဲ့သူဖြစ်ပြီးပြည်တွင်းနိုင်ငံရဲ့မျိုးဆက်သစ်တွေအတွက်ဂုဏ်ယူစရာတစ်ခုဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျိလ်ဘိုင်ဒန်တို့ကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်သမ္မတဟောင်းအိုဘားမားနဲ့ဇနီးအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီစတဲ့အမေရိကန်ခေါင်းဆောင်တွေကလည်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဒီတင်ရဲ့နန်းသက်အရှိဆုံးဖြစ်တဲ့အသက်96နှစ်အရွယ်ဗီယမာကြီးဒုတိယမြောက်အဲလစ်ဘရဟာတာတာရင်းမှာကွယ်လွန်ပြီးသားတဲ့နောက်ကမ္ဘာတစ်လောကခေါင်းဆောင်တွေကလည်းဝမ်းနဲ့ကြောင်းသတင်းစကားတွေပေးခဲ့ကြပါတယ်။ဗီယမာကြီးကွယ်လွန်သွားတဲ့အတွက်ယူကျုံမရဖြစ်ရတဲ့အကြောင်းပြစ်ချိတ်ဝင်ကြီးချုပ်အသစ်လစ်ထရက်ကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်
ဗျ။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရည်မှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။ VOA ရဲ့ဒီကနေ့မနေ့ခင်အစီအစဉ်ကို Line Meter 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.